Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရ2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ IS အစွန်ရောက်ပြီးဝင်ငွေမရအောင်တားဆီးမဲ့အစီအစဉ်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်လိုက်ပါတယ်။မြန်မာနိုင်ငံကို2015ခုနှစ်ရဲ့ထူးခြားထင်ရှားနိုင်ငံအဖြစ် The Economist Magazine ကသတ်မှတ်လိုက်ပါတယ်။တရုတ်မှာမီဂိုမျိုးအန်ဒရယ်တိတ်ကြီးနေလို့အနီအောင်ဆင်သတိပေးချက်ဒုတိယအကြိမ်ထပ်ထုတ်ထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီခုညပိုင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့လူအရင်းမြစ်ဖွံ့ဖြိုးတိုးတက်ဖို့တိုက်ခတ်ရှိတဲ့အလုပ်ကိုင်းနဲ့အခွင့်အလမ်းတွေကိုအာဏာပိုင်တွေဘက်ကဖန်တီးပေးဖို့ကုလသမဂ္ဂလူဖွံ့ဖြိုးမှုအစီရင်ခံစာမှာဖော်ပြထားချက်နဲ့အတူရှမ်းပြည်မြောက်ပိုင်းကနယ်မြေအေဂျင်စီဘယ်လိုရှိသလဲဆိုတာမှာတော့
ဒီဇင်ဘာလ16အမကြောင်းမင်းမျိုးနဲ့ညောင်ပါလာကြီးကနေမှာပြန်ဖြစ်တယ်ခင်ဗျာ။ကြောင်းမင်းမျိုးနဲ့တက RCSF ဖွဲ့ကဓမ္မဝိဒ္ဓတာမှာတက်ဖို့ဒီနာနဲ့နောက်ပိုင်းမှာ
တအောင်းဘလောင်အဖွဲ့ပြန်ကြားရေးအရာရှိတိုက်ကြောဖြစ်ပါတယ်။အပြည့်စုံကိုနိုင်ငံတကာသတင်းတွေပြပြချင်းထုတ်လွှင့်ပေးသွားပါမယ်ရှင်။မြမငွေစည်းကြဆင်းမှုနဲ့ပြည်တွင်းကုန်စည်နှုန်းတွေအကြောင်းကိုလည်းနောက်ပိုင်းမှာတင်ပြပေးသွားမှာပါ။ဒုတိယပိုင်းအစီအစဉ်တိုင်းငယ်မှာတော့ခရစ်စမတ်တေးသချင်းလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒီလိုသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကကြေညာပေးပါအောင်မယ်ရှင
်။ IS သူကြော့ဖွဲ့လက်ထဲငွေရောက်မသွားအောင်ဟန့်တားမဲ့စုမဲ့ချက်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကကြာတာပရင်းနေမှာချမှတ်လိုက်ပါတယ်။အဲဂိုင်ရာအဖွဲ့ကိုချိန်မုန်းစင်ကရခဲ့တဲ့အတွေ့အကြုံတွေအတိုင်းဒီကနေ့ IS နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုအော်မင်းမြင်တိုက်ခိုက်ဖို့မှာအကြမ်းဖက်သမားတွေလက်ထဲငွေတွေရောက်မသွားအောင်ဟန့်ထားတဲ့နီလန်းတွေကိုအ мян ဆုံးအကောင့်ထဲပို့ဖို့လိုပါတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီး Jacob Blue ကပြောပါတယ် IS သွေးကြော်တွေဟာမှောင်ခိုစည်းကွက်တွေမှာရေနံရောင်းပြီးရလာတဲ့ငွေတွေနဲ့ကဘာတဝမ်းချင်းချောင်းနေတာပါဒါအပြင်အ мян ဆုံးများလာတဲ့အမှုပညာလက်ရာပစ္စည်းတွေကိုခိုးယူရောင်းချတာငွေကြေးကောင်းမှုဖြတ်တာတွေနဲ့လူတွေကိုပြန်ပေးဆွဲငွေညှစ်တာတွေကနေတစ်ဆင့်လဲဝင်ငွေရနေတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ငွေကြေးခေါ်အားချမှုနဲ့အကြမ်းဖက်သမားတွေလက်ထဲငွေရနေတဲ့အခြေအနေတွေကိုတိုက်ဖြတ်သွားရမယ်လို့မစ္စတာလူးကပြောပါတယ်။ဒါကိုအရှိန်မြင့်လုပ်ဖို့အတွက်အခုလူညွေးကောင်စီဆုံးဖြတ်ချက်ကိုချမှတ်တာပါ။အားရစစ်သေးကြွတွေဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာနယ်မြေအများပြားကိုသိမ်းပိုက်ထားပြီးလေပြားနိုင်ငံမှာလည်းသူတို့အဓိကခြေကိုယူထားတဲ့နေရာတွေကိုတိုးချဲ့ဖို့ကြိုးစားနေပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ကြီးညာထားခြင်းမရှိဘဲနဲ့တွားရောက်ခဲ့ပါတယ်။တောင်အာရှဒေသကအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကာတာအဲ့ဒီကိုတောက်ကြနေကတွားရောက်ခဲ့တာဖြစ်ပါတယ်။အထူးသဖြင့် IS Islamic စစ်သွေးကြွတွေရှိနေတဲ့အာဖဂန်နစ္စတန်အရှေ့ဘက်ခြမ်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပါတယ်။အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့လေ့လာတွေ့ရှိမှုအသစ်တစ်ခုအရအာဖဂန်နိုင်ငံမြို့တော်ကဘူးမှာထင်ရှားတဲ့တိုက်ခိုက်မှုကြီးတွေဖြစ်တာဟာမနစ်ကဒီလိုအချိန်နဲ့နိုင်ရှင်ရင်28ရာခိုင်နှုန်းပိုများလာတယ်လို့ဆိုပါတယ်။ကြမ်းဖက်တိုက်ခိုက်မှုတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင် 9,800 ကိုအာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်အချိန်အတော်ကြာအထိဆက်လက်ထားရှိသွားဖို့သမ္မတဩဘားမားကလည်းဆုံးဖြတ်ခဲ့ပါတယ်။မစ္စတာကာတာဟာအာဖဂန်နစ္စတန်နိုင်ငံမှာရှိနေစဉ်အတွင်းအမေရိကန်စစ်တပ်ရဲ့တပ်မှုတွေနဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံရေးတင်ကူပြောင်းမှုဆိုင်ရာဆွေးပြွေးချက်တရက်ပေါ်တရက်ချင်းဆွေးနွေးပွဲတွေကိုတောက်ကြနေကြရင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလုပ်ဖို့ရှိပြီးကမ္ဘာ့အရာကြီးနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်ပါမယ်။ဆီးရီးယားဆွေးရနယ်တိုက်ခန့်တွေကြားကုလသမဂ္ဂကဂျာဝင်ဆက်ဆက်ပြီးတဲ့ဆွေးနွေးပွဲတွေမစခင်တရင်ဘက်အတော်ကြာမှာဒီကနေ့လုပ်မဲ့အခုဆွေးနွေးပွဲကိုကျင်းပမှာပါ။အခုဆွေးနွေးပွဲအတွက်ဖိတ်ကြားထားတဲ့နိုင်ငံတွေထဲမှာဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအရင်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာတက်ခဲ့တဲ့နိုင်ငံတွေပါလိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကပြောပါတယ်။အဲ့ဒီအထက်မှာဆီးရီးယားသမ္မတဘာရှားရဲ့အဆက်ရမမိတွေဖြစ်တဲ့ရုရှားနဲ့အီရန်နိုင်ငံတွေပါဝင်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကထောက်ခံအတည်ပြုပေးနိုင်မဲ့စိုးပွဲချက်တရက်ကိုတင်သွင်းဖို့လေဆီးရီးယားကိုအထောက်အကူပြုရေးနိုင်ငံတကာအဖွဲ့ ISSG လို့ဆိုတဲ့အုပ်စုကမျှော်လင့်ထားပါတယ်။ဒီစိုးပွဲချက်ထဲမှာနိုင်ငံရေးအသွင်ကူးပြောင်းမှုဆိုင်ရာအစီအစဉ်တရက်နဲ့အပြစ်ခတ်ရစေရေးအဆိုပြုချက်တရက်တို့ကိုထောက်ခံတင်ပြဖို့ရှိပါတယ်
။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့မှာမကြာသေးခင်ကဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုအတွင်းအသက်သေဆုံးသွားသူတွေရဲ့မိသားစုတွေနဲ့သမ္မတဘရက်အိုဘားမားဒီကနေ့တရားတွေ့ဆုံမှုရှိပါတယ်။တနက်နဲ့ဝင်ပစ်ခဲ့တဲ့ဇနီးမောင်နှံတို့အတွက်တနက်ဝယ်ပေးခဲ့တဲ့သူတို့ရဲ့အိမ်နေချင်းတငယ်ချင်းအပေါ်အကြမ်းဖက်သမားတွေကိုအားပေးကူညီမှုနဲ့တရားဝင်ဆွဲချက်တင်ပြီးနောက်တစ်ရက်မှာသမ္မတအိုဘားမားအဲ့ဒီကိုသွားတာလည်းဖြစ်ပါတယ်။ဒီပစ်ခတ်မှုမှာလူ14ယောက်သေဆုံးပြီးတော့22ယောက်ဒဏ်ရာရပါတယ်။ Enrique Marquez ကိုဖမ်းထားပြီးကြတဲ့ကဆိုရင်ပထမဆုံးအကြိမ်အဖြစ်ကြာတာပရင်းနေ့ကတရားဝင်တရားရုံးတင်တာပါ။ သူ့ရဲ့အိန္ဒိယတငယ်ချင်းဖြစ်သူဆိုင်ယက်ရစ်ဝမ်ဖာရုခ်နဲ့အတူအကြမ်းဖက်တိုက်ခိုက်ဖို့အစီအစဉ်တစ်ခုအတွက်လွန်ခဲ့တဲ့3နှစ်မှာတနတ်တွေကိုတရားဝင်ဝယ်ယူခဲ့ပေမဲ့တိုက်ခိုက်တဲ့အထိတော့အဲ့ဒီအချိန်ကမဖြစ်ခဲ့ဘူးလို့အာနာပိုင်ကပြောပါတယ်။ဒီလအစောပိုင်းကတိုက်ခိုက်မှုမှာမာကတ်စ်နဲ့ပတ်သက်လာဆိုတာလောလောဆယ်မပြောနိုင်ပေမဲ့ဖာရုခ်နဲ့သူ့ရဲ့ဇနီးတက်စထရီမလစ်တို့မှာအခုလိုတိုက်ခိုက်ဖို့အကြံစီရှိတယ်ဆိုတာအာနာပိုင်ကိုအတီးပေးဖို့ပြက်ကွက်ခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။ဖာရုခ်တို့ဇနီးမောင်နဲ့ဟာတနတ်နဲ့ဝင်ပစ်ပြီးတဲ့နောက်ရဲကလိုက်ဖမ်းတာမှာအပြန်အလှန်ပြစ်ခတ်ပြီးတော့တည်ဆုံးခဲ့ပါတယ်။ဆွေးကြတဲ့အားလုံးအတွက်အပြစ်ရှိတယ်ဆိုရင်တော့မာကတ်စ်ဟာထောင်ဒဏ်35နှစ်အထိကြာခံရနိုင်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြညဘက်တရင်တွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2025ခုနှစ်အတွက်ထူးခြားထင်ရှားနိုင်ငံအဖြစ်မြန်မာနိုင်ငံကို The Economist Magazine ကရွေးချယ်လိုက်ပါတယ်။ကမ္ဘာထိပ်တန်းသတင်းတွေထဲမှာမကြာခဏပါလိရှိတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကမှမြန်မာနိုင်ငံကိုရွေးချယ်တာပါ။ကမ္ဘာကြီးကိုပုံမှန်ကောင်းမွန်တဲ့နေရာတစ်ခုဖြစ်စေခဲ့တဲ့နိုင်ငံတစ်နိုင်ငံကိုအသိအမှတ်ပြုကြင်ပါတယ်လို့ The Economist Magazine မှာဒီဇင်ဘာလ19ရက်နေ့စွဲနဲ့ဖော်ပြထားပါတယ်။လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအာဏာရှင်အုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ပုံတွေကိုတော့မှစာနယ်ဇင်းတွေထဲမှာဖော်ပြခွင့်မရှိခဲ့ပါဘူးလို့ The Economist ကရေးပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီဟာယူကောက်ပွဲတွေမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တာကိုဖော်ပြထားပါတယ်။အထူးအခွင့်အရေးကြီးတွေရထားတဲ့စစ်တပ်ကလည်းအာဏာကိုခွဲဝေပေးဖို့အစဉ်အသင့်ရှိနေပုံရတယ်လို့ The Economist ကဆိုပါတယ်။ဆိုးရွားတဲ့အခြေအနေမျိုးရောက်သွားနိုင်ဆဲရှိပြီးရိုဟင်ဂျာတွေနဲ့လူနည်းစုတွေကိုဆူဆူရွာရွာပြုမှုဆက်ဆံတာတွေကတော့ရှိနေတော့မယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီနဲ့အလားတူပုံစံတစ်ခုစီအသွင်ကူးပြောင်းသွားတာကတော့ဘယ်သူမှမစိုးတွေးထင်နိုင်တာထက်ပိုမြန်နေတာကြောင့်မြန်မာနိုင်ငံဟာဒီအသိအမှတ်ပြုမှုကိုရောက်သွားပါတယ်လို့ The Economist Magazine ကရေးထားပါတယ်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာအန္တရာယ်ကြီးတဲ့မိခိုးမြူမုံတွေဝင်လာနေတာကြောင့်တရုတ်အာဏာပိုင်တွေကဒုတိယအခြေမြောက်လေထုညဉ့်ဉျေးမှုဆိုင်ရာအနီးရောင်းအဆင့်အသည့်သတိပေးချက်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။မိခိုးမြူမုံတွေဟာတရုတ်မြောက်ပိုင်းဒေသအတော်များများမှာစနေနေ့ကနေနောက်သတင်းပတ်အင်္ဂါနေ့အထိဆက်ရှိနေမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။လေထုညဉ့်ဉျေးမှုဟာဘေကင်းနဲ့အဆင့်ထက်အဆ20ကျော်ဒီပုံများမယ်လို့လဲသတိပေးထားပါတယ်အနီရောင်အဆင့်သတိပေးချက်အရာကြောင်းနေတဲ့ဆိုင်ုံတချို့ကိုပိတ်ထားပြီးပုဂ္ဂလိကပိုင်ကထပ်ဝက်မောင်းလို့မမောင်းရပါဘူးပြင်ပဆောက်လို့ရေလုပ်ငန်းအလုံးကိုလည်းရပ်ထားရမှာဖြစ်ပါတယ်ဘေကျင်းမြို့တော်သူမြို့တော်သားတွေကြားမှာတော့လက်ရှိမိခိုးမြူအခြေအနေကိုအတော်လေးစိုးရိမ်နေကြပါတယ်ဆိုးဝါးလာနေတဲ့လေထုညဉ့်ဉျေးမှုပြဿနာကိုထိန်းချုပ်နိုင်စွမ်းမရှိတဲ့အပေါ်လူထုကဝေဖန်ပြောဆိုတာတွေကိုတုံ့ပြန်တဲ့အနေနဲ့ပထမဆုံးအကြိမ်အနီရောင်အဆင့်သတိပေးချက်ကိုတာဝန်ရှိသူတွေကဒီလအစောပိုင်းမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကိုကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာစေတဲ့ကြောက်မီးသွေးသုံးတာအပိဆက်ယုံတွေကြောင့်ကမ္ဘာမှာဖန်လုံရင်တန်းငွေထုတ်လွှတ်မှုအများဆုံးနိုင်ငံတစ်ခုဖြစ်လာနေတာပါဖလုံရင်တန်းငွေထုတ်လွှတ်တာကိုရှော့ချဖို့တရုတ်ဆိုရကအခိုင်အမာပြောထားပြီးမကြသေးခင်ကပြည်သက်နိုင်ငံပါရီမြို့တော်မှာရခဲ့တဲ့ကမ္ဘာယာတိဥရုပြောင်းလဲမှုဆန်ရသဘောတူစာချုပ်ကိုလည်းအပြည့်အဝထောက်ခံထားပါတယ်ခင်ဗျာ
အာဂရီလိုက်စားရနယ်ဆိုင်နဲ့စုံစမ်းစစ်ဆေးတာတွေကိုခံနေရတယ်လို့ကောလာဟလတွေထွက်နေပြီးလူမြင်ကွင်းကပျောက်နေတဲ့တရုတ်နိုင်ငံကထိတ်တန့်စီးပွားရေးလုပ်ငန်းရှင်တူဟာသူ့ကုမ္ပဏီရဲ့အဆိုအရအမေရိကန်ပြည်တော်စုမှာရောက်နေပါတယ်ကောကွန်ချန်းဟာအခုလိုလိုဆယ်မှာအလုပ်ကိစ္စတွေနဲ့နယူးယောက်မြို့မှာရောက်နေပြီးနောက်ပိုင်းမှာသူဟာကနေဒါနဲ့ဘာဟာမားစ်ကျွန်းကိုသွားမယ်လို့သူ့ရဲ့ Fosun Group ကုမ္ပဏီကတရုတ်လူမှုကွန်ရက်ဆက်မျက်နှာတွေကတစဉ်တောက်ကြနေမှာဒီကနေ့ပြောထားတာပါသူတို့ဟာစီးပွားရေးလုပ်ငန်းရှိဘီလီယနာတထေးကြီးနဲ့ပြီးခဲ့တဲ့သတင်းဘက်ကခေတ္တအဆက်အသွယ်ပြတ်တောက်သွားတယ်လို့ Fosun ကုမ္ပဏီတာဝန်ရှိသူတွေကပြောတာကြောင့်သူဟာတရုတ်အစိုးရရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေရဲ့ပြစ်မှတ်ထားတာခံရတယ်လို့ရင်းနှီးမြှုပ်နှံသူတွေကစိုးရိမ်လာနေတာပါကုမ္ပဏီတာဝန်ရှိသူတွေကလည်းကုမ္ပဏီရဲ့အစုရှယ်ယာတွေရောင်းတာကိုခေတ္တရပ်ထားလိုက်ပါတယ်။ဒါပေမဲ့ GAO ဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေကိုအကူအညီပေးနေတာဖြစ်တယ်လို့နောက်ပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေဟာအဲ့ဒီလိုစုံစမ်းစစ်ဆေးတာတွေလုပ်နေချိန်တွင်မထင်ရင်မထင်သလိုဖမ်းဆီးထိန်သိမ်းပြီးတော့မကြာခဏဆိုသလိုပဲဆွဲချက်တွေတင်လဲရှိတာကြောင့်ကုမ္ပဏီရဲ့ကြီးညာချက်ကရင်းနှီးမြှုပ်နှံသူတွေစိုးရိမ်စိတ်ရော့ကြောက်အောင်မလုပ်နိုင်ခဲ့ပါဘူး။
အမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံကြားစီးပွားဖြစ်လေကြောင်းလိုင်းတွေကလေရင်တွေပြန်တန်းတာကိုပုံမှန်ပြန်လုပ်မဲ့သမိုင်းဝင်သဘောတူညီချက်တရရဲ့အသေးစိတ်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေအပြီးသက်ပြင်ဆင်နေကြပါတယ်။ဒီလိုလေရင်အသွားအလာတွေကိုပိတ်ပင်ထားတာဟာနှစ်90ကျော်ရှိပြီဖြစ်ပါတယ်။နိုင်ငံကြားတနမဆက်ဆံရေးပြန်ထူထောင်အပြီးတစ်နှစ်ကြာမှအခုသဘောတူညီချက်ကိစ္စကိုတာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာခဲ့တာပါ။ နိုင်ငံသားစီးပွားဖြစ်လေကြောင်းလိုင်းတွေရဲ့လင်းပြန်တန်းတာကချက်ချင်းဖြစ်လာအောင်မှာမဟုတ်သေးပေမဲ့လည်းနှစ်ဖက်လုံးကလူလူကြားထဲမှာတော့ဒီကိစ္စကိုကြိုးစားမျှော်လင့်နေကြပါတယ်။ American Airlines, Delta, United နဲ့ JetBlue တို့အပါအဝင် American အဓိကလေကြောင်းလိုင်းအများပြားဟာကျူးပါနိုင်ငံကိုသူတို့လေယာဉ်တွေပုံမှန်ပြန်တန်းဖို့စိတ်ဝင်စားတယ်ဆိုတာပြောထားကြပါတယ်။ကမ္ဘာလက်ခရီးသည်တွေလိုက်ပါတဲ့လေယာဉ်တွေပြန်တန်းတာကိုပိတ်ထားတော့ဖြစ်ပေမဲ့လည်းအခုသဘောတူညီချက်အတကြောင်ပညာရေးနဲ့ဆိုင်တဲ့ခရီးစဉ်တွေလိုမျိုးကျူးပါနိုင်ငံကိုခွင့်ပြုချက်နဲ့ခရီးသွားကြတာတွေပူတိုးလာမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။အမေရိကန်နဲ့ကျူးပါအကြာခိုင်မာတဲ့ရပ်ဖက်လေကြောင်းဆက်သွယ်ရေးဟာနိုင်ငံသားဆက်ဆံရေးပုံမှန်ပြန်လုပ်ဖို့သမ္မတအိုဘာမားလှုံ့ဆော်ချက်ရဲ့အဓိကအခန်းကဏ္ဍတစ်ခုဖြစ်တယ်လို့နိုင်ငံသားရဲ့ဌာနကပြောပါတယ်ခင်ဗျာ
။တဘာဝပတ်ဝန်းကျင်ညဏ်ချောင်းလုံမှုအတွက်နိုင်ငံတကာရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့တော်ဝင် Dutch Shell ကုမ္ပဏီကိုနိုင်ဂျီးရီးယားလေသမားတွေတရားစွဲနိုင်တယ်လို့ Netherlands အယူခံတရားဝန်တစ်ခုကဆုံးဖြတ်လိုက်ပါတယ်။ Shell ကုမ္ပဏီရဲ့လက်ခွဲကုမ္ပဏီပိုင်ရေနံပိုက်လိုင်းတွေကနေရေနံယိုစိမ့်ထွက်ပြီးတော့ပတ်ဝန်းကျင်ညဏ်ချောင်းခဲ့တယ်လို့နိုင်ဂျီးရီးယားလေသမားတွေကပြောတာပါ။ The Hague မြို့အခြေစိုက်တရားရုံးကဒီကနေ့မှပဲအဲ့ဒီလိုဆုံးဖြတ်တာပါ။ဒီဆုံးဖြတ်ချက်ဟာပထမဆုံးချမှတ်တဲ့ဆုံးဖြတ်ချက်အမျိုးအစားဖြစ်ပါတယ်။ကမ္ဘာတဝန်းကလက်ခွဲကုမ္ပဏီတွေပစ္စလက်ခတ်လုပ်တယ်ဆိုတဲ့ဆူဆွဲချက်တွေအတွက်တရားစွဲခံနေရတဲ့ Netherlands အခြေစိုက်တခြားကုမ္ပဏီတွေအတွက်အခုဆုံးဖြတ်ချက်ကစံပြနမူနာတစ်ခုဖြစ်သွားနိုင်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့ရေနံထွက်ဒေသဖြစ်တဲ့ Niger မြစ်ဝမ်းကရွာ၄ရွာမှာယူစိမ့်ထွက်ထားတဲ့ရေနံတွေကို Shell ကုမ္ပဏီကတာဝန်ယူဖြည့်ရှင်းပေးတင်တယ်ဆိုပြီးကမ္ဘာမြေကြီးတငယ်ချင်းများတဘာဝပတ်ဝန်းကျင်ရေးရာအဖွဲ့ Netherlands အဖွဲ့ခွဲရဲ့အကူအညီနဲ့နိုင်ဂျီးရီးယားရွာသား၄ဦးကတောင်းဆိုတာပါ။ကွယ်လွန်သူခရီးရန်ဒီလာယင်ကြီးမာသာထရီဇာနဲ့ဆက်ဆက်တဲ့ဒုတိယမြောက်ထူးခြားစမ်းချက်ဖြစ်ရတဲ့ခုကိုပိုယမ်မင်းကြီးဖရန်စစ်ကအတိအမှတ်ပြုလိုက်ပြီးလို့ဗာတီကန်နန်းတော်ကပြောပါတယ်။ဒါကြောင့်မာသာထရီဇာကိုသူတော်စင်ဖြစ်ဂုဏ်ပြုချီးမြှောက်ဖို့လမ်းပွင့်သွားပါပြီ။မာသာထရီဇာကဘုရားသခင်ထံမှာဆုတောင်းပေးတာတခုကနေထူးခြားစမ်းချက်တွေဖြစ်ရဖြစ်ခဲ့တယ်ဆိုတာကိုဖော်ပြထားတဲ့ကြေညာချက်တခုကိုပိုယမ်မင်းကအတည်ပြုလိုက်တာဖြစ်တယ်လို့ဗာတီကန်နန်းတော်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ကျညာကြတဲ့မှာဖော်ပြထားတဲ့ထူးခြားစမ်းကြတဲ့ဖြစ်ရဆိုတာကတော့အုံနောက်ထဲမှာအတဘူထွက်ပြီးယောဂခံစားနေရတဲ့ဘရာဇီးအမျိုးသားတူဦးရဲ့ဇနီးဖြစ်သူကနေမာသာထရီဇာကဖျားသခင်ထံမှာတိုက်ရိုက်ဆူတောင်းပေးပါလို့ပန်ကြားခဲ့ပြီးတဲ့နောက်အဲ့ဒီအမျိုးသားရဲ့ယောဂဝေဒနာပျောက်ကင်းသွားတယ်လို့ဆိုကြပါရခင်ဗျာ
2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါ။အခုကစပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးရှမ်းပြည်မြောက်ပိုင်းဘက်ကိုကြည့်ကြရအောင်ပါရှင်။ရှမ်းပြည်နဲ့မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNLA အဖွဲ့တို့သတင်းတစ်ပတ်လောက်ကြာအောင်တိုက်ပွဲညင်သက်နေရကနေပြီးတော့မနေ့ကတော့ကြောင်မဲမြို့နယ်အတွင်းမှာတကြော့ပြန်တိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲအရှိန်လျှော့ချဖို့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့တွေကကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုတိုက်ပွဲပြန်ဖြစ်လာခဲ့တာပါ။ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ညောင်ပန်လှကျေးရွာနီးမှာမနေ့ကမနေ့ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရင်ဆန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်းမလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတိုင်းကျော်ကအခုလိုပြောပါတယ်။
ဒီဇင်ဘာလ7ခုအမကြောင့်မင်းမျိုးနဲ့ညောင်ပါလာကြီးကနေမှပြန်ဖြစ်တယ်ခင်ဗျာ။ကြောင်မင်းမျိုးနဲ့တကယ် RCSS ဖွဲ့ကမန်ဝီဒီတမှာတကယ်ဒီနာနဲ့နောက်ပိုင်းမှာလို့ကဝေရောက်လာတာနောက်ထပ်ညာနေရကြောင်မင်းဒီတမှာအခြေချထားတယ
်။နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတောင်ပိုင်းရှမ်းပြည်သမ္မတဘက်ကအတည်ပြုခဲ့တယ်လို့ဒီလိုဖြစ်တဲ့တိုက်ပွဲဟာ DNL ကနေစတင်တိုက်ခိုက်လာတယ်လို့RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါရယ
်ဘက်ကဖြစ်တာမှပါတယ်ခင်ဗျာနာမည်ဖြစ်ပါတယ်ဖြစ်ပြတဲ့အကြောင်းအရာက CNL ကကျွန်တော်တို့တပ်တွေကိုလာတိုက်တာပဲဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲကိုခိုင်နန်းခမ်းဒေသဟာတောင်ပိုင်းရှမ်းပြည်သမ္မတနဲ့တောင်ပလောင်တပ်ဖွဲ့တို့အကြားအငင်းပွားဖွဲ့ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်သားတွေတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကအဲ့ဒီဒေသတွေမှာ2009ကတည်းကအခြေချလာခဲ့တာဖြစ်ပြီးပျောက်ကြားစနစ်နဲ့လှုပ်ရှားခဲ့တဲ့ဒေသလို့ပြောဆိုမှုတွေရှိနေတယ်လို့ TNL တောင်ပလောင်အနေနဲ့ကတော့မြန်မာစုရနဲ့ RCSS တို့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NCA သဘောတူစာချုပ်လက်မှတ်ရေးသွင်းပြီးနောက်ပိုင်းမှာဒီနယ်မြေထဲကိုကျူးကျော်ဝင်ရောက်လာတယ်လို့လည်းအပြန်အလှန်ပြောဆိုနေကြပါတယ်။နှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားတဲ့စစ်ရေးသည်မှမှုတွေကြောင့်နန်းခမ်းမြို့နယ်ဟူပန်ကျေးရွာဒေသခံ260ခန့်ဟာမိုင်းဝီကျေးရွာမှာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲကာလအတွင်းဒေသခံကြေးရွာသား20ကျော်ဟာလည်းလက်နက်ကင်ဖွဲ့တွေကနေဖမ်းဆီးခံစားရပါတယ်။ဒီလိုနှစ်ဖွဲ့တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲအရှိန်လျှော့ချနိုင်ဖို့ UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီး USX ဦးဆောင်တဲ့ဖွဲ့တို့ဟာဒီဇင်ဘာလ15ရက်နေ့ထိုင်းနိုင်ငံသွင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ ဒီဆွေးနွေးမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌအနေနဲ့နှစ်ဖက်တိုက်ပွဲလျှော့ချနိုင်မဲ့နည်းလမ်းကိုဆွေးနွေးပြောဆိုခဲ့ကြောင်း RCSF ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါရယ
်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းဖြစ်နေတယ်အေးနဲ့တိုက်ပွဲဖြစ်တာတွေလည်းပါပါရယ်ကျွန်တော်တို့ဥက္ကဋ္ဌကြီးနဲ့ဆိုတာတော့သူတို့ကတိုက်ပွဲအစီအစဉ်မရှိဘူးတိုက်ပွဲခိုက်ဖို့လည်းကျွန်တော်တို့သွားတာမဟုတ်ပါဘူးကိုယ့်နေရာကိုပြန်လာရဲဖြစ်ပါရယ်ဒီတော့မတိုက်ဘူးဆိုရင်တိုက်ပွဲမဖြစ်ပါဘူးဒါကြောင့်မို့သူတို့မတိုက်အောင်ပြောရပါတဲ့တိုက်ပွဲဖြစ်အောင်ရှေ့တန်းတတ်မှုတွေချင်းချင်းကြီးကြီးတော့နေတိုင်းထားနည်းနည်းနည်းလမ်းရှာကြမကောင်းလားဆိုပြီးတော့အဲ့လိုပဲကြံပြီးထားပါတယ်
UNSC အနေနဲ့လည်းတိုက်ပွဲရှင်ရှော့ချနိုင်ဖို့တောင်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNSC ခေါင်းဆောင်တွေကပြောပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စေးရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ကနေလာမယ့်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုမှာကင်ဆယ်ရမယ့်နိုင်ငံရေးမူပေါ်ကိုအတည်ပြုပြီးဒီဇင်ဘာလ16ရက်နေ့မှာသမ္မတဦးသိန်းစိန်ကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်ဒီလိုမူပေါ်ရေးဆွဲတဲ့နေရာမှာတိုင်းနာဖွဲ့တွေအားလုံးစုံမပါဝင်သေးတယ်လို့နောင်တက်လာမယ့်အစိုးရသေးလက်ထက်မှာဆွေးနွေးသင့်တယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးရာရှိဘူကြီးတိုင်ကျော်ကပြောပါတယ်လက်ရှိဆုံးဖြတ်ထားတဲ့နိုင်ငံရေးမူပေါင်းတွေကိုတော့နောင်ဆိုးရအနေနဲ့ပြုတ်လွယ်ပြင်းလွယ်ရှိအောင်နဲ့ NCA ခေါ်တနင်္ဂနွေလုံးပြေခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်ကိုဂျန်တဲ့လက်နက်ကန်ဖွဲ့တွေလက်မှတ်ရေးထိုးလိုက်ရင်ပါဝင်နိုင်အောင်လဲချွင်းချက်ထားသဘောတူခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပိုးမြူလာလူမျိုးရေးဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA ကိုပြောဆိုခဲ့ပါတယ်ဒါပေမဲ့အခုလိုအတည်ပြုထားတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကြောင့်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မလာပဲရခိုင်အစိုးရလက်ထက်ကကျင်းပခဲ့တဲ့အမျိုးသားညီလာခံလိုညီလာခံမျိုးရာဖြစ်လာနိုင်ကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲချင်းတွေကိုကိုနိုင်ကိုရင်ပြောပြသွားတာပါအခုတခါပြည်ရင်းငွေစည်းအတက်ကြားနဲ့တွင်းကုန်ထုတ်လုပ်ရေးလုပ်ငန်းဘက်ကိုလည်းပြောပြပေးပါဦးမယ်ရွေးကောက်ပွဲပြီးအမေရိကန်ဒေါ်လာနဲ့လဲလျာမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျစင်းနေတဲ့အတွက်ပြပကုန်ပစ္စည်းတင်သွင်းနေတဲ့လုပ်ငန်းရှင်တွေအခက်ကြုံနေရသလိုစားသုံးသူတွေအတွက်ဈေးနှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။မြန်မာနိုင်ငံမှာဒေါ်လာလဲလှယ်မှုဈေးနှုန်းမတည်ငြိမ်ပဲဖြစ်နေရတာပြည်တွင်းထုတ်ကုန်စွန့်အင်စုပေါ်မှာလည်းအများကြီးမူတည်နေတယ်လို့စီးပွားရေးပညာရှင်တွေကထောက်ပြနေကြတာပါ။ဆက်သွယ်မိမြန်ထားတဲ့ကိုညာဝင်းအောင်ကပြောပြထားပါမယ်ရှင်။
မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာရဲ့ပြင်ပဈေးကွက်ပေါက်ဈေးဟာအခုဆိုရင် 1,300 ကျပ်ကိုကျော်လာပြီဖြစ်ပါတယ်။ဈေးကွက်မှာအခုလိုဒေါ်လာဈေးမြင့်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေရတာဟာနိုင်ငံရေးအခြေအနေတွေပေါ်အများကြီးမူတည်နေတယ်လို့ဗဟိုဘဏ်ရဲ့အကြံပေးပုဂ္ဂိုလ်တဦးလည်းဖြစ်အငင်းစားစည်းဝါးရေးပါမောက္ခလည်းဖြစ်တဲ့ဦးကျော်မင်းထွန်းကသုံးသပ်ပါတယ
်။ဈေးကွက်ပဲပြီးတဲ့နောက်ပိုင်းမှာအခု2လလောက်ကဘာမှ clear မဖြစ်သေးဘူး။နောက်ဆိုတာကလည်းဟိုပြင်ဆင်နေတော့ဆိုအခါကြတော့ဒီအခြေအနေကြီးဟိုနည်းနည်းတော့မမဟုတ်ဘူးပေါ့နော
်ဒေါ်လာဈေးမြင့်ပြီးမြန်မာငွေတန်ဖိုးကျလာတဲ့အတွက်နိုင်ငံခြားကနေကုန်ပစ္စည်းတင်သွင်းနေတဲ့သွင်းကုန်သမားတွေအတွက်အခက်အခဲတွေကြုံရတယ်လို့သွင်းကုန်လုပ်ငန်းရှင်တို့ကရှင်းပြပါတယ
်သွင်းကုန်သမားတွေအတွက်ကတော့ဒေါ်လာဈေးမြင့်လာတဲ့အတွက်သူတို့သွင်းတဲ့ပစ္စည်းတွေဟာဈေးမြင့်လာတဲ့အတွက်ဈေးမြင့်ပြီးရောင်းရတဲ့အခက်အခဲတွေရှိတယ်ဒီပူဓာရီအတွက်ကကြတော့ဒီလိုဒေါ်လာကြီးတက်လာတဲ့အတွက်သူတို့ပတ်စံပူရတဲ့အတွက်သူတို့တက်ကတော့အကျိုးများရှိတယ်။ဗမာပြည်မှာအခုလိုဒေါ်လာကြီးဖြစ်နေတဲ့အကြောင်းရင်းပေါ့တင်ရင်ရက်ကလည်းပါလဲဆိုတော့ဗမာပြည်ရဲ့ဒီပုံတွေတဲ့ငွေရင်းအဝင်အထွက်တွေပေါ့နော်။အဲ့ဒါတွေကတိတိကျကျမှန်မှန်ကန်မရှိတဲ့ပြဿနာတွေတခုရှိတယ်။ဥပမာဘယ်လိုလဲဆိုတော့ဒီရောင်းတာတို့ဒီဝင်တာတို့မှာငွေကြေးကိုဆိုးရအောင်အမှန်တိုင်းမပြဘဲနဲ့လုပ်နေတဲ့ကိစ္စတွေရှိတယ်။အဲ့ဒါတွေကတော့အများကြီးပြင်ရမယ့်ကိစ္စတွေပေါ့နော်အဲ့လိုပြင်သွားနိုင်တယ်ဆိုလို့ရှိရင်ဒေါ်လာကြီးကိုဒီကနေပြောတဲ့ဘိုးဘန်တို့တက်ဆိုင်ရာတာဝန်ရှိတဲ့လူတွေကပို့ပြီးတော့မှန်းဆလို့ရမယ
်နိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အစိုးရကတကယ့်ပေါက်ဈေးတက်ဈေးလျှော့ချပြီးတတ်မှတ်ထားတာမျိုးရှိပါတယ်ဥပမာဒေါ်လာ1000နန်းပစ္စည်းကိုဒေါ်လာ900လောက်သာတတ်မှတ်ထားတဲ့အတွက်သွင်းကုန်လုပ်ငန်းရှင်တွေဘက်ကနိုင်ငံခြားကိုဒေါ်လာ900သာတရားဝင်လွှဲနိုင်ပြီးနောက်ထပ်လိုတဲ့ဒေါ်လာ900ကိုပြင်ပဈေးကွက်ကနေကိုနီကိုဟန်နဲ့ဝယ်ပို့ရတာကြောင့်ဒေါ်လာဝယ်လို့အားကောင်းပြီးဈေးမြင့်နေတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ရွေးကောက်ပွဲအနိုင်ရတဲ့ NND ပါတီအနေနဲ့စီးပွားရေးကဏ္ဍပြုပြင်ပြောင်းလဲသွားဖို့အချက်6ချက်နဲ့ကြေညာချက်ထုတ်ပြန်ထားတဲ့အထက်မှာဘိုဟိုဘန်ကိုတီးကြလွတ်လပ်စွာလှုပ်ဆောင်သွားဖို့အချက်လည်းပါဝင်ပါတယ်။အနာဂတ်ကာလမှာမြန်မာကျပ်ငွေတန်ဖိုးခိုင်မာဖို့ဆိုရင်ပြည်တွင်းထုတ်ကုန်စွမ်းအားကိုမြှင့်တင်ဖို့ကလည်းအရေးကြီးပါတယ်လို့ဦးကျော်မင်းထွန်းကထောက်ပြပါတယ်။
အဲ့လိုမျိုးပဲဆိုရပြီးဝေးကြီးချင်းကြီးကောင်းလာဖို့ဆိုတာတန်းကြီးကအဲ့တော့ဝေးကြီးကဏ္ဍနဲ့တကယ်ထုတ်လုပ်မှုကဏ္ဍကုန်ကြီးကဏ္ဍပေါ့အဲ့ဒီမှာကျွန်တော်တို့ကထုတ်လုပ်မှုစွမ်းအားတွေထက်လာမယ်ကုန်ကြီးများများထွက်လာမယ် export တွေများများလုပ်လာမယ်ဆိုရင်အလိုတော့ဒီဘက်ကဝေးကြီးကဏ္ဍကလည်း balance ဖြစ်ပြီးတော့လေဒေါ်လာကြီးက
ပြန်ကြလာမှာပဲပြန်ကြလာပြီးတော့အီကိုလေဗလံပေါ့အားများတဲ့အနေအထားမှာရှိမှာပဲ
ငွေကြေးဗန္ဓာရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘိုဟိုဘန်ကိုပြုပြင်ပြောင်းလဲရေးလှုပ်သွားနိုင်ဖို့ဂျပန်အစိုးရကအကူအညီပေးသွားဖို့ရှိတာကြောင့်ဂျပန်တန်ယုံတာဝန်ရှိသူတွေက NLD ပါတီထိပ်ပိုင်းခေါင်းဆောင်တချို့နဲ့ဒီဇင်ဘာလအစောပိုင်းတုန်းကအကြိုညှိနှိုင်းမှုတွေရှိခဲ့တာတွေ့ရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြသွားတာပါရှင်။အခုလူသားဖွံ့ဖြိုးတိုးတက်မှုဆိုင်ရာ CN ခန်းစာဘက်ကိုအလှည့်ပေးပါစေ။လူသားဖွံ့ဖြိုးတိုးတက်မှုဖွံ့ဖြိုးမှုတိုးတက်ရေးမြန်မာအလုပ်သမားတွေအတွက်တိတ်ခါရှိတဲ့အလုပ်ကိုင်းနဲ့အခွင့်အလမ်းတွေကိုအာဏာပိုင်တွေအနေနဲ့ဖန်တီးပေးပြီးပြည်တွင်းပြည်ပလုပ်ငန်းရှင်တွေနဲ့သဘောတူညီချက်တွေရယူဖို့လိုအပ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်တာဝန်ရှိသူကပြောပါရတယ်။2015ခုနှစ်လူသားဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာမှာအခုလိုအကြံပြုရေးသွင်းခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ VOE သတင်းတောက်မတ်တိန်ကီလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ2015ခုနှစ်လူသားဖွံ့ဖြိုးတိုးတက်မှုအတွက်အလုတ်တံပိုးအစီရင်ခံစာအရမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်စေဖို့ကောင်းမွန်တဲ့အလုတ်အကိုင်အခွင့်အလမ်းတွေဖန်တီးပေးဖို့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေနဲ့သဘောတူညီချက်တွေရေးထိုးဖို့လိုအပ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ဌာနညှိနှိုင်းရေးမှူး Miss Renata Dazalian ကပြောဆိုလိုက်ပါတယ်
Basically it calls firstly for a new social contract between governments, society, and the private sector so that nobody is left behind, especially those who are working outside the formal sector and the informal sector.
ပြမအောင်ဆုံးကတော့ဘယ်လုံသမားမှနောက်ကျကြံခဲ့တာမျိုးမရှိအောင်အစိုးရအလုံသမားတွေနဲ့လုပ်ငန်းရှင်တွေကြားလူမှုရေးသဘောတူညီချက်အသစ်တရက်ရေးဆွဲဖို့ပဲဖြစ်ပါတယ်။အထူးသဖြင့်ကတော့ formal sector ပုံစံတကျအလုပ်အကိုင်ကဏ္ဍရဲ့ပြင်ပမှာလုပ်ကိုင်နေသူအတွက်လည်းမကြံခဲ့ဖို့တိတ်ခါရှိရှိကောင်းမွန်တဲ့အလုပ်ကိုင်တွေနဲ့ရပ်တည်နိုင်ကြဖို့ပါ။ဒုတိယတစ်ချက်အနေနဲ့ကနိုင်ငံရဲ့ခြားတွေမှာပြောင်းရွှေ့လုပ်ကိုင်နေကြတဲ့အလုပ်သမားတွေအတွက်နိုင်ငံတကာကအလုပ်ရှင်တွေအစိုးရတွေနဲ့တကဘာလုံးဆိုင်ရာညှိနှိုင်းသဘောတူညီမှုရယူဖို့ဖြစ်ပါတယ်။ဥပမာပြောရရင်တိတ်မကြသေးခင်ကပဲအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကနေကျင်းပခဲ့တဲ့လစာရအိမ်တွင်းအလုပ်သမားများဆိုင်ရာညီလာခံမျိုးကျင်းပပြီးသဘောတူညီချက်ရယူကြဖို့ပါ
။ဒါအပြင်အလုပ်သမားတွေအတွက်လွတ်လပ်မှုတာတူညီများမှုဘေးကင်းလုံခြုံမှုတွေရှိတဲ့လူသားကုန်တိတ်ခါနဲ့ပြည်စုံတဲ့အလုပ်တွေအားပေးမြင့်တင်ပေးတဲ့အစီအစဉ်လဲစီစဉ်ပေးဖို့ဒီနှစ်အတွက်လူသားဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာမှာအကြံပြုထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလူသားဖွံ့ဖြိုးမှုအညွန်ကိန်း HDI တန်မိုးက 3.536 ရှိနေပြီးနိုင်ငံပေါင်း188နိုင်ငံမှာအဆင့်148ရှိနေပါတယ်။ဒါအပြင်အာဆီယံဒေသတွေနိုင်ငံတွေနဲ့ရှင်ရင်လဲအောက်ဆုံးအဆင့်မှာရှိနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ HDI တန်မိုးကတစ်နှစ်ထက်တစ်နှစ်တိုးတက်မှုတွေရှိနေတာကြောင့် HDI နိုင်ကြတဲ့နိုင်ငံစည်းရင်းကနေတိုးတက်နိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ Miss Renata Dazalian ကအခုလိုပြောပါဗျ
Every year Myanmar's HDI has been going up. And so Myanmar now finds itself, if you look at the table in the Human Development Report, as I said, there are four categories, right? One is low.Human development index, then there's medium, then there's high, and then there's very high. So Myanmar is still in the low group of human development.
နှစ်တိုင်းတော့မြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုအစဉ်အတန်းကတိုးတက်နေပါတယ်။ကျမတို့ရဲ့အစီရင်ခံစာထဲမှာလူသားဖွံ့ဖြိုးမှုအညွန်ကိန်း HDI တန်ဖိုးနှိမ့်ကြတဲ့နိုင်ငံ၊အလယ်အလတ်နိုင်ငံ၊ HDI မြင့်တဲ့နိုင်ငံ၊ HDI အလွန်မြင့်တဲ့နိုင်ငံတွေဆိုပြီးအစဉ်အတန်းလေးရဲ့ခွဲထားပါတယ်။မြန်မာနိုင်ငံကတော့ HDI နှိမ့်ကြတဲ့နိုင်ငံစီးရင်ထဲမှာပဲရှိနေပါသေးတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတွေထဲက၄နိုင်ငံမြောက်ဆိုတော့ HDI အလယ်အလတ်နိုင်ငံစီးရင်ထဲရောက်နိုင်ဖို့လွယ်ပါတယ်။ပုံမှန်တိုးတက်မှုတွေဖြစ်နေမယ်ဆိုရင်တော့လာမယ့်၄-၅နှစ်အတွင်းမှာ HDI နှိမ့်ကြတဲ့နိုင်ငံစီးရင်ကနေအလေလက်စင်းကိုရောက်ရှိနိုင်ပါပ
ါကုလသမဂ္ဂအဖွဲ့ကနေလူသားဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာကို1990ပြည့်နှစ်ခရဲကစတင်ရေးသားခဲ့တာဟာ2015ခုနှစ်မှာတော့25နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်လူသားအရင်းအမြစ်လုံခြုံရေးဥတုရာသီပြောင်းလဲမှုစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးစတဲ့လူသားတွေနဲ့သက်ဆိုင်တဲ့ခေါင်းစဉ်တွေနဲ့တစ်နှစ်နဲ့တစ်နှစ်မတူအောင်အစီရင်ခံရေးသားနေတာပါဒီနှစ်မှာတော့လူသားတွေရဲ့အလုပ်အကိုင်းတွေနဲ့ပတ်သက်ပြီးလူသားဖွံ့ဖြိုးတိုးတက်မှုအတွက်အလုပ်တန်ဖိုးဆိုတဲ့အစီရင်ခံစာကိုဒီဇင်ဘာလ14ရက်နေ့မှာအီသီယိုးပီးယားနိုင်ငံအဒစ်စ်အဘာဘာမြို့ကနေတကဘာလုံးကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
ချင်းပြည်နယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြကြပြန့်ပြန့်ဟုတ်ထွက်နေပါတယ်မ
မြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော်ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရပါမှာဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် view ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
နေနေညမှာထုတ်လွှင့်ပေးမယ်ဒါရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ပေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုတော့ခရစ်မတ်ဒေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ VOE တစ်ချစ်ပိတ်သက်အတွက်ခရစ်မတ်တိုင်းဆိုတဲ့တည်သူချင်းကိုနှားစင်နိုင်ကြပါပြီရှင် He asked to drink by a fire and I was pleased to let him stay He drank there quietly for a while then he turned and said to me Your eyes are green Like summer grass Your lips are red Like a fresh cut rose Your hair is soft Like an Irish stream And your voice Is filled with sweet beauty And the last words I heard him say Were I shall return for you My love on Christmas Day And the night will come but I won't sleep As I watch the stars that lead him I cannot place where he is But still my heart goes with him I'm saving all my Sunday clothes For the day that I'll be leaving Father knows My sister knows And my friends, the happy farming And the priest, he says You should thank God For the blessing of such beauty And the last words I heard him say Well, I shall return for you, my love On Christmas Day, I shall return for you, my love, on Christmas Day. သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်စမတ်ဖြစ်ပါစေရှင်။ VOA American တိုင်းရဲ့တောက်ကြနေ့များပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို
ည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line တို့မီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွင်းမှာတော့ message ကြော်လာပြိုင်ပွဲအကြောင်းသိကြရမယ့်အမျိုးသမီးကန္တာ America Christmas ပြင်ဆင်နေပုံသုတဆုံလေး American တခွေနဲ့တူသိပ္ပံနဲ့ဤပညာကန္တာမှာတော့
တကားကဘယ်အချိန်နဲ့ဘယ်တောင်းကနေဘလို့နဲ့လာနေလဲဆိုတော့နောက်တကားကကြည့်ပြီးတော့ကားရဲ့အနှင်းမြန်ကိုဘလို့ရှောင်ရမလဲတော့အစားတခါတည်းတွက်ပြီးတော့မောင်းနေတဲ့လူပဲဖြစ်ရဲ့မောင်းတူမဲ့ရင်ပဲဖြစ်ဖြစ်ကိုတခါတည်းချင်းတော့မှာ
သိပ္ပံပညာရှင်ဒေါက်တာပရိသာတင်နဲ့ဆက်သွယ်မေးမြန်းထားတဲ့2015ခုနှစ်အတွင်းကစမ်းသစ်တီထွင်မှုတွေကြောင့်အနှစ်ချုပ်အစီအစဉ်ကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်2015ခုနှစ်မက်ဆက်ကြော်လာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနီဗားဒါးပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာစတင်ပြီးတော့ကျင်းပနေပါပြီနောက်ဆုံးပြိုင်ပွဲကတော့ဒီဇင်ဘာ20ရက်နေ့မှာကျင်းပမှာပါနိုင်ငံပေါင်း82နိုင်ငံကပါဝင်ရှင်ပြိုင်ကြတဲ့ထဲမှာမြန်မာကိုစားပြုမက်ဆက်ကြော်လာဖြစ်မေဘရနီတော်လည်းပါဝင်ရှင်ပြိုင်နေပါတယ်ဒီဇင်ဘာလ16ရက်နေ့ကအကြိုပြိုင်ပွဲမှာမြန်မာလှမယ်မေဘရနီတော်ဟာမတော်တဆဖြစ်ရတဲ့ခုကြုံခဲ့ပေမဲ့အကောင်းဆုံးရှင်ပြိုင်သွားနိုင်တဲ့အတွက်သူ့ရဲ့ဇွဲသက်တီကိုချီးကျူးခံခဲ့ရပါတယ်ဒီလိုအချိန်နှေးမျိုးချားကအကောင်းဆုံးဖြစ်အောင်ကြိုးစားခဲ့တဲ့သူ့ရဲ့ပြိုင်ပွဲဝင်အတွေ့အကြုံတွေအကြောင်းမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
် Myanmar
Great recovery.
အဲ့တော့ကတော့ဒီဇင်ဘာလ16ရက်ဗုဒ္ဓဘုနေ့က Las Vegas မှာကျင်းပနေတဲ့2015မဲဆက်ကြော်လာပြိုင်ပွဲကြီးရဲ့ preliminary အကြိုပြိုင်ပွဲမှာ Evening Gown ဝစ်စုံနဲ့မြန်မာမဲဆက်ကြော်လာ Mebrani တော်ကစင်မြင့်ပေါ်မှာလမ်းလျှောက်ဝင်လာတဲ့ချိန်လှေကားတက်ကိုဆင်းလိုက်ရမှာမတော်တဆခြေချော်ကြခဲ့ပေမဲ့အိမ်တွေမပြတ်ပြန်ထနိုင်ခဲ့လို့အခမ်းအနားမှုကသူတတ္တိကိုချီချူပြောဆိုခဲ့တယ်လို့ပြိတ္တတိထံကလည်းဩဘာလက်ခုတ်တန်တွေထွက်ပေါ်လာတဲ့အတန်တွေပါအခုလိုစင်မြင့်ပေါ်မှာအိန္ဒိယမပြတ်ပြန်ထနိုင်ခဲ့တဲ့မြင်ကွင်းကြောင့်လေသတင်းမီဒီယာတွေမှာသူ့ကိုချီချူရေးသားကြတယ်လို့ Facebook မှာလည်းယုံကြည်မှုအပြည့်အဝရှိတဲ့သူ့စိတ်ဓာတ်ကိုဝိုင်းပြီးချီချူခဲ့တာတွေ့မြင်ခဲ့ရပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ Mebrani တော်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်အဓိကတော့ဒီအဝယ်စားပေါ့နော်အဝိဇ္ဇာနဲ့ညီရပေါ့ခဏနဲ့ပြီးပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝိဇ္ဇာရှည်နေတဲ့အချိန်ခဏအောက်ကျောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်ဆုံးပြန်သွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ဘူးတဲ့ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝိဇ္ဇာရှည်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဘူးတာရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါမှာတကယ်ချင်းနေတော်တော်များများလည်းတချို့ရေဆိုမတိသေးတဲ့လူတွေတော့ကိုလာပြီးတော့ပေါ့နော်ဟိုချီးရလို့ကြရတယ်ပေါ့ congratulation လို့ကြရတယ်ရမ်းတော်တယ်ပေါ့ဒီလိုမျိုးဖြစ်ကြတော့မှမျက်နှာတစ်ချက်မပြတ်ဖ ೇನೆ ပေါ့နော်ဟို recovery ပြန်လုပ်နိုင်တယ်ပေါ့ရမ်းတော်တယ်ပေါ့ဟိုဒီတခြား stage တွေတော်တော်များများလည်းမြမအကြောင်းတွေကိုပြောလာကြရတယ်ပေါ့နော်ဟုတ်ကဲ့
အခုအဲ့တော့ဒီကယန်းဝစ်စုံနဲ့တိုင်ပွဲကရောအခုဘယ်ချီနေရောက်သွားပြီလဲ
National Coach ကတော့သူတို့ဘလူးပေးမနေပါလဲဆိုအရင်ညီမမသိဘူးအခုတည်းဒီကိုလေ preliminary ပြီးတော့ညီမတို့ national costume ပေါ့နော်ဗီဒီယိုရိုက်တာပေါ့ရိုက်ပြီးတော့ live လုပ်နေမေဘရန်နီတို့ညီမဆိုပြီးတော့ off ခိုင်းနေ costume ဆောင်နေသူတို့တောင်းကြည့်ပြီးတော့ဓာတ်ပုံတွေမှမြင်လိုက်တော့သူတို့စိတ်ဝင်စားတယ်ဆိုရင်အမှသူတို့စိတ်ဝင်စားရဲ့ဝတ်စုံနေနဲ့ညီမတို့ထပ်ပြီးတော့အပြင်မှာပေါ့နော်ဝတ်ပြီးတော့ထည့်ရရတယ်ရှင်အဲ့ရဝတ်ဖို့အတွက်လည်းပေါ့နော်ကိုယ့်အတွက်တော့တော်တော်တော့လေးပါလေဒီဝတ်စုံကတေးအစ်စ်တင်နဲ့လှူထားတာဆိုတော့လေဖြောက်တီမှာကော်ဖီလေဘင်းရောခေါင်းရောတော်တော်ညီမတို့ဝတ်ဝေးရတာလေတော်တော်အခက်ခဲတွေတော့ဖြစ်ခဲ့ပါလေဒါပေမဲ့များများတော့ပေါ့နော်လေ့ကျင့်လိုက်ရတာပေါ့ဒီတခြားဝတ်စုံတွေဆိုရင်ကြီးတယ်ဒီပင်မဲ့ဒါပေမဲ့ပေါ့တယ်ပေါ့နော်ဒါပေမဲ့ညီမဝတ်စုံကြတော့လေးတယ် လေးလေးလေးနဲ့နောက်ပြီးတော့ဘောဝစ်တဲ့ပုံစံတွေပါလေဘင်းနေခြေထောက်တွေအစတတိုင်းနာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါပေါ့ဝစ်ဆုံးမှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်ကလေးတွေပေါ့နော်တက်လိုက်သူကမမြင်ရတာတိတိချာချာကြည့်မယ်ဆိုရင်ဒီဝစ်ဆုံးရဲ့အပေါ်ပိုင်းမှာညီမနိုင်ငံရဲ့မျိုးပုံထိုးထားတာတွေ့ရပါလိမ့်မယ
်ညီမအတွေ့အကြုံရပါလေကဘာအလှမဲ့တူဖြစ်ဖို့ရှိရမယ့်အရေးချင်းတွေကဘာတွေလဲဆိုတာညီမသုံးသပ်မိလေရှင
်ဒီကတော့ကိုယ့်ကိုယ်ယုံကြည်မှုရှိရမှာပေါ့နော်ဒီတခြားနိုင်ငံကလူတွေအနေနဲ့ဆိုရင်တော့ဒီယုံကြည်မှုဆိုတာတိတ်ပြီးတော့ဟောမဖြစ်ဖြစ်နဲ့ကျွန်မတို့ညီမနိုင်ငံအနေနဲ့ကကြတော့ကိုယ့်ကိုယ်ကိုယ်ယုံကြည်မှုရှိဖို့ဆိုတာနည်းနည်းလေးတော့လိုအပ်သေးတယ်လို့ညီမတို့ထင်ကြရတယ်ပေါ့နော်အားလုံးလည်းဆိုတော့ညီမလူမျိုးကအရင်လဲဆက်တက်တယ်ညီမတို့ကအဆက်တရအကြောက်တရနဲ့နေလာတဲ့လူမျိုးတွေဆိုတော့ဒီလိုမျိုးသွားပြီးတော့ပြန်တဲ့အချိန်မှာအဓိကအပြင်းစင်းစုပေါ့အဲ့ဒါကတော့ကိုယ်တွေအတွက်တော့အခက်အခဲတွေရှိတယ်ဘာလို့လဲဆိုတော့ယဉ်ကျေးမှုနဲ့လည်းစန့်ကျင်မှုတွေအများကြီးရှိတယ်လေဒါပေမဲ့ပေါ့နော်ညီမတို့လူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့တွေနဲ့ရှင်မောင်းတန်းနိုင်မယ်လို့ညီမတို့ထင်ပါတယ်သူတို့တွေနေနေကြည့်ရင်တော့သူတို့တွေကတကယ်ဟိုပေါ့နော်ဟိုတို့နေပုံထိုင်ပုံရဆက်အပေါ်တော့ညီမတို့ကတော့အများကြီးကြွာချမှုတွေကတော့အများကြီးရှိတယ်ရှင်။ဘာဖြစ်ဖြစ်ပေါ့ကြံမွေးဆိုမှတော့ကိုယ်နိုင်ငံကိုယ်လူမျိုးတွေတော့အကောင်းဆုံးကြိုးစားရတာပေါ့ရှင်
။ညီမအခုလို့ဒီမြန်မာနိုင်ငံကိုစားပြုပြီးတော့အခုစူးစမ်းနေတဲ့အနေအထားမှာဒီအလှမဲ့တဦးအနေနဲ့ရောဒီ Miss Universe ဆိုတဲ့ပြိုင်ပွဲမှာညီမကိုယ်နိုင်ငံရဲ့အခြေအနေပတ်သက်ပြီးတော့ညီမအဲ့ဒီမှာရောဘာတွေပြောပြရတာမျိုးရှိနိုင်မလဲရှင
်။တချို့ကကြတော့လေမြန်မာဆိုပြီးတော့တည်ကြရတယ်ပေါ့နော်။အခုညီမတို့အသုံးနှုံးနေတာတော့မြန်မာဆိုပြီးသုံးနှုံးနေကြပြင်မဲ့သူတို့ကများတော့ပြင်ဘာမှဆိုပြီးတော့တည်ကြရတယ်လေ။ဘာမှဆိုပြီးတော့တည်ကြတော့အဲ့မှာသူတို့နေနေပေါ့နော်ဟိုညာဆွေးဝင်သားတယ်ဟင်မြမဆိုတော့ဘယ်မှာလဲငါတို့တစ်ခါမှမကြဘူးဆိုညီမတို့ကတိတ်တိတ်ချာချာဆင်းပြတာပေါ့အဲ့လိုမျိုးလေးရှိတယ်သူတို့မကြဘူးပေါ့သူတို့ရောက်တော့ရောက်ဘူးလေအာရှနိုင်ငံညီမဆိုရင်သူတို့တိတာတွေကကြတော့ပေါ့နော်ဒီလိုဘာမာတို့ပေါ့နော်ဒီလိုတရုတ်တို့ပါလို့တော့တိတယ်ပေါ့ဘာမာဆိုတာကလည်းမြန်မာပါပဲပေါ့နော်အဲ့လိုမျိုးသူတို့တော်တော်များများဆင်းပြရတယ်သူတို့ကဘာလို့အဲ့လိုမျိုးပြောင်းလိုက်တာလဲအဲ့လိုမျိုးတွေတော့မေးကြတာရှိတယ်ပေါ့ခုနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကအရေးကြီးနေတဲ့အချိန်ပေါ့အချိန်ကတော့ဒီဝေကပွဲပေါ့နော်အဲ့ဒီပေါ်ကလည်းသူတို့တွေအရင်ဆင်းဝင်စားတယ်ကြောင်းလဲသွားပြီပေါ့နော်ဒီလိုအကြီးကြီးတွေဖြစ်ပေါ်လာတယ်ပေါ့အခုအချိန်ကြီးဘယ်လိုလဲပေါ့အဲ့လိုမျိုးလေးလည်းမြန်မာတို့မေးကြပါတယ်ရှင်
ညီမအခုလို့ဒီမြန်မာအလှမဲ့တဦးအနေနဲ့ရောညီမရဲ့ကျွမ်းကျင်တဲ့ပညာရဲ့ဆိုရင်ညီမဘေးရလို့ဆိုတာမျိုးညီမပြောပြနိုင်မလဲရှင
်အလှမဲ့တယောက်ဆိုတာကတော့ body beauty brain behavior ဆိုတဲ့အချက်တွေလိုပါတယ်အဲ့ဒါ ਈ ထပ်ပို့ပြီးတော့အရေးကြီးတာကတော့ကိုယ့်ကိုယ်ယုံကြည်မှုပေါ့နော်ဘယ်သူမဆိုပေါ့နော်အခုဒီကိုရောက်လာတဲ့အချိန်မှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေပိုများတယ်ပေါ့နော်ဒီဟာလူတွေကဆိုရင်ဘယ်ရာပဲဖြစ်ဖြစ်သူတို့မကျွမ်းကျင်ရင်တောင်မှသူတို့အနေနဲ့သင်ယူဖို့လေ့လာဖို့ပေါ့နော်မသိရင်မေးဖို့ပြန်ရအောင်မသူတို့မကြောက်ကြဘူးပေါ့နော်ညီမလူမျိုးကြတော့အဲအရင်ဆက်တက်တယ်အဲ့လိုမျိုးပေါ့နော်ကြောက်တက်တယ်ပေါ့အဲ့လိုမျိုးလေးရှိတယ်ပေါ့နော်အဲ့တော့ညီမဒီလိုရောက်လာတဲ့အချိန်မှာလည်းညီမသူတို့ရှီကနေအများကြီးလက်တင်ယူလေးလာခဲ့ရတာတူယူရတာတော့အများကြီးရှိပါတယ်ကောင်းတဲ့လေ့ကျင့်တွေကိုတော့ညီမအများကြီးအတူယူရပါတယ်ရှင
့်ကောင်းတဲ့လေ့ကျင့်ဆိုတာလေဟိုအလှမဲ့တဦးအနေနဲ့အဲ့လိုနေတိုင်းထိုင်နေဒီပြောရဆိုရတဲ့အဲ့ဒီမှာအဓိကအရေးကြီးဆုံးကညီမဆော့ဆော့ပြောသားသလိုကိုကိုကိုယုံကြည်မှုပါဝင်ပေါ့နော်ဟိုဆက်ဆံတဲ့နေရာမှာပေါ့အလှမဲ့တဦးအနေနဲ့လှုပ်တင်လှုပ်တိုက်တဲ့ဟိုဆက်နမူနာလှုပ်တင်တဲ့အချက်တွေရှင်ရောပြောပြလို့ရမလားရှင့်
အဒီရတော့ပေါ့နော်ဒီရလူတွေဆိုအရင် opening ဖြစ်တဲ့အမသူညီမလူမျိုးဆိုရင်လည်းခုဘက်ကနေပြီးတော့ကိုယ်ပြန်ပြီးမခေါ်မခြင်းပေါ့နော်အဲ့လိုမျိုးမတိကျဆောင်တာပေါ့ကြည့်သူတို့ရအဲ့လိုမဟုတ်ဘူးသူကိုယ်တွေ့တွေ့မတွေ့တွေ့နှမ်းပြီးတော့နှုတ်ဆက်လိုက်တာပဲ communication ဘိုင်းမှာအရင်ကကောင်းကြပါတယ်တနိုင်ငံနဲ့တနိုင်ငံလည်းပေါ့နော်စကားကြီးဘိုင်းပြောရင်လည်းတိတိချာချာရှင်းပြပြီးတော့ပေါ့ပြောတယ်ပေါ့နော်အဲ့လိုမျိုးလေးအများကြီးတွေ့ရပါတယ်သူတို့ဆီကကောင်းတဲ့ချက်တွေပြီးတော့လည်းသူတို့တွေလိုအပ်ချက်တွေပေါ့နော်သူတို့ကိုသူတို့ရှိပေမဲ့လည်းအများတန်းသူတို့ရဲ့စိတ်ထဲမှာသူတို့ထားတာလေးတွေကိုလည်းအရင်သူ့ယူဖို့ကောင်းတယ်အဲ့ဒါကတော့သူတို့ကအလားဆုံးပေါ့နော်သူတို့ကအတော်ဆုံးဆိုတဲ့စိတ်မျိုးပဲအများတန်းထားကြတယ်ပေါ့နော်အဲ့ဒီစိတ်ဓာတ်လေးတွေကတော့ကိုယ့်အတွက်အများကြီးနမူနာယူတရားကြီးဖြစ်လာပါတယ်ရှင
်နောက်တစ်ချက်ကအခုဆိုညီမဆိုရင်ဒါဟိုသုံးချိန်မြောက်ပေါ့နော်အရှိမလဲကိုညီမနိုင်ငံကိုစားပြုပြီးတော့နှစ်ယောက်ကဝင်ပြီးရှင်ပြိုင်ခဲ့ထားပြီဆိုတော့ညီမအနေနဲ့အခုဒီကိုရဲ့ရှေ့ကဝင်ပြိုင်ခဲ့တဲ့သူတွေရဲ့တင်ကန်းစာတွေပေါ့လေအတွေ့အကြုံတွေကိုယူပြီးတော့ကိုအလှည့်အခုအချိန်မှာတူတူကြကြပေါ့နော်သူများအတွေ့အကြုံတွေယူဘယ်လိုလုပ်ပြမယ်ဆိုတော့အစီအစဉ်မျိုးဒါမှမဟုတ်ရင်ဒီစဉ်းစားထားတာတွေရောရှိလားရှင
်ဟုတ်အများကြီးတော့အရှိရလူတွေရှိရလဲတွေ့ကြုံတွေတော့ရပါတယ်ဒါပေမဲ့ညီမရဲ့နှစ်မှာတစ်ခုခက်ခဲသွားတာတစ်ခုရှိတယ်ရှင်အဲ့ဒါတော့ဒီ ဒီ message နေဘက်ကအုံနာပြောင်းသွားတယ်လေအုံနာပြောင်းသွားတော့ challenge တွေ challenge တွေကလည်းတစ်ခုနဲ့တစ်ခုမတူတော့ဘူးပေါ့နော်အဲ့တော့ညီမတို့အနေနဲ့ဒီလိုအချိန်မှာဘယ်လိုလာမလဲဆိုတာညီမပဲစိတ်ပူရတာပေါ့နော်ညီမလည်းမှာကြတော့ပိုင်ရှင်ကလည်းပြောင်းသွားတယ်လို့စနစ်တွေကလည်းပြောင်းလာတယ်ပေါ့နော် challenge တွေကလည်းမတူဘူးဆိုတော့ကိုယ်တော်ကတော့စိန်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မာရယ်
ညီမဒီလိုပေါ့နော်ညီမအမျိုးသမီးတွေရဲ့အလှောက်ကိုစားပြုပြီးတော့ဝင်ပြိုင်တဲ့နေရာမှာညီမကိုမေးလာမယ်ဥမာညီမအားကြတဲ့ဆံပြုရမယ်ပုံကူဆိုရင်ဘာတူလဲဆိုရင်ရောညီမဘယ်လိုဖြေဖို့ရှိမလဲရှင
်ညီမဘဝမှာတော့အားကြတဲ့လူတွေကအများကြီးပါဒါပေမဲ့တကယ်တကယ်မိသားစုတွေကမဟုတ်ဖ ೇನೆ အပြင်လူတယောက်ကိုပြောရမယ်ဆိုရင်တော့အမေစုကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမေစုကဒီနိုင်ငံရဲ့မိခင်တယောက်လိုပဲပေါ့နော်ဒီနိုင်ငံအတွက်လည်းအများကြီးပေးဆက်ခဲ့ရတဲ့နှစ်တွေမနည်းဘူးပေါ့နော်ညီမတို့တက်တက်လို့တော့ပြောလို့ရတယ်။သူမိသားစုကိုတော့မှသူဒီမဆိုင်ခဲ့ရပဲနဲ့ကိုယ်နိုင်ငံရဲ့အတွက်ကိုသူအများကြီးပေးဆက်ခဲ့ရတာလေးကိုကြည့်လိုက်ရင်ပေါ့နော်။ညီမအတွက်ပေါ့အများကြီးလေးစားရတဲ့မိမတယောက်ပါရှင့
်။ကျေးဇူးအများကြီးတင်ပါတယ်ညီမ
။ Myanmar
အမျိုးသမီးစီစဉ်ပြည်လဲထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုတုတ္တဆောင်လေအမေရိကန်တခွင်ကိုဆက်ပါအောင်မယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကခရစ်စမတ်ကာလကြွတင်ပြည့်စုံမှုတွေကြောင့်ဒီတစ်ပတ်နားဆင်ကြရမှာပါ။ဝိုင်းတော်သူမတ်ဆူမွန်ကိုကိုအောင်အောင်ကမင်းမြန်းတင်ပြထားပါတယ်ရှင်။
မက်ဆူမွန်ကအခုဒီဝါရှင်တန် DC ထဲမှာလည်းနေတဲ့အခါကျတော့ဒီကာလမှာပေါ့လေဒီခရစ်စမတ်သစ်ပင်ဒီမှာမိဒီမိထွန်းကြတယ်တမရဥပမာရဲ့ဒီနော်ဒီ White House မှာလည်းခရစ်စမတ်သစ်ပင်ရှိတယ်နောက်ဒီ American လွှတ်တော်မှာလည်းဒီခရစ်စမတ်သစ်ပင်ကြီးကိုသူတို့စိုက်ထူထားတာပေါ့လေဆိုတော့အဲ့ဒီသွားကြည့်ခဲ့တော့ဟိုဘာတွေတွေ့ခဲ့ရလဲဆိုတဲ့အကြောင်းကိုစပြီးတော့ပြောပြပေးပါဦ
းဟုတ်ကဲ့ရှင်ကျွန်မကကိုအောင်ရဲ့ဒီကိုရဲ့နေတဲ့နေရာနဲ့အနီးဆုံးဖြစ်တဲ့ဒီ American ကျွတ်တော်ဘောနော်ကပီတယ်ဟိုင်းရှေ့မှာရှိတဲ့ဒီခရစ်စမတ်သစ်တင်ကြီးကိုတော့နှစ်တိုင်းလို့သွားဖြစ်တယ်ဒီနှစ်လည်းသွားဖြစ်တယ်ဒီနှစ်သွားဖြစ်တဲ့ခါကျတော့အဲ့ဒီခရစ်စမတ်သစ်တင်ကြီးရဲ့ဒီသက်တမ်းက190လောက်ရှိပြီလို့ပြောတယ်သူကဒီကပီတယ်ဟိုင်းရဲ့ရှေ့တက်တယ်မှာဘောနော်သူကဒီသစ်တင်ကိုဒီခရစ်စမတ်သစ်တင်ကိုသူမင်းထွန်းထားတယ်အဲ့ခရစ်စမတ်သစ်တင်ရဲ့သက်တမ်းကတော့190ရှိပြီဘောနော်ပြီးတဲ့ခါကျတော့သူ့ရဲ့အမြင့်ပေက94 feet ရှိတယ်လို့ပြောတယ်ဟုတ်တာအဲ့ဒီဒီသစ်ပင်တစ်ခုလုံးတော့တော်တော်လေးကမှဆက်ရရထလာပပပြင်ထားတာတွေ့တယ်။နှစ်သစ်ပင်အရောင်ကကြတော့ဟိုကအစိမ်းရောင်လိုအရောင်မျိုးဒါမဲ့ကျွန်မကတိတိကျကျလိုက်ကြည့်ပြတာကတော့ဒီခရစ်စမတ်ဒီကပီတယ်ဟင်းစီးရဲ့ခရစ်စမတ်ကတော့ဟိုအလားစရုံလောက်အလားစရုံလောက်ပဲသွားပြီးကြည့်တာပဲဖြစ်တယ်။ဘာလို့လဲဆိုတော့တပင်ထဲမှာပဲစိုက်ထားတယ်။ပြီးတော့အဲ့ဒီသစ်ပင်ကြီးကတော့တော်တော်ကြီးကိုမြင်တယ်
Capital Hill ပေါ့ဒီ American လွတ်တော်ရှေ့ရဒီ Christmas တစ်ပင်အပြင်ရောနောက်ဒီ National Tree ပေါ့ဒီ National Christmas Tree လို့ခေါ်တဲ့ဒီဒီတမရအိမ်တော်ဘက်ကဟိုတစ်ပင်ကိုရောတွားပြီးတော့ကြည့်ခဲ့သေးလား
ဟုတ်ကဲ့ရှင်ကျမကနှစ်တိုင်းလို့ပေါ့နော်ဒီ American ပြည်တော်စုကိုစရောက်ခဲ့ရ Washington DC မှာမပြတ်မကွက်နှစ်တိုင်းတွားကြည့်တဲ့ဥစ္စာကတော့အိမ်ပြူတော်ရှေ့မှာရှိတဲ့ဒီအမျိုးသား Christmas တစ်ပင်ပေါ့နော် National Christmas Tree ကိုတွားပြည့်တွားကြည့်ပြတယ်အဲ့ဒီ Christmas tree ကတော့ဒီအရန်အော်မှာလှလဲသမရာအမေရိကန်သမရာအိုဘားမားနဲ့သူ့မိသားစုကိုယ်တိုင်လာပြီးတော့မှဖွင့်ပေးတာပေါ့နော်ဒီနှစ်ဆိုလို့ရှိရင်လည်းအိုဘားမားနဲ့အိုဘားမားမိသားစုတွေကဖွင့်ပေးတယ်တစ်နှစ်နဲ့တစ်နှစ်နဲ့ဒီ Christmas တစ်ပင်ရဲ့အရောင်ကမတူဘူးမနှစ်ကဆိုဖျန်းရအောင်ဒီနှစ်ကဆိုလို့ရှိရင်တော့ရွှေဝါရောင်တော်တော်လေးအိုမားလှတယ်ပုံပြီးတော့စိတ်ဝင်စားဖို့ကောင်းတာကအဲ့ဒီအင်ဂျီရောရှေ့မှာရှိတဲ့ Christmas တစ်ပင်ကကြတော့သူကဒီယထာဘူတာယထာလေးတွေပေါ့နော်ဒီတနင်္ဂနွေလုံးမှာရှိတဲ့ဒီဟိုဥစားဒီနမ်မဆွတ်ရေးပုံစံမျိုးပေါ့အကုန်လုံးကိုသူကအဲ့ဒီခရစ်စမတ်သစ်ပင်တစ်ခုလုံးပတ်ခွေပြီးတော့သူကပြထားတယ်ယထာသစ်ပင်လေးတွေလည်းအများကြီးပဲအဲ့မှာလည်းထူးဆန်းတာအမေရိကန်နဲ့ကိုလိုက်ကိုကသူတို့ဒီအမေရိကန်အကျွေးစစ်လေးတွေပေါ့နော်အဲ့ဒီယထာဘရဲ့ယထာဘော်တွေသူတို့ဖြစ်ပြီးတော့မှသူတို့တင်လာလုပ်တယ်ပေါ့နော
်ဒီနားမှာလာကြည့်ကြတဲ့လူတွေမှာလူကြီးတွေနဲ့လူငယ်တွေပေါ့ဟိုဘယ်သူတွေကပို့ပြီးတော့လာကြတာများလဲ
ထားလိုက်တာကတော့နေရလာကြည့်တဲ့ဧည့်သည်တွေလည်းများတယ်။အာဟိုအဖိုးကြီးဖွားကြီးတွေပေါ့နော်မိသားစုတွေလာပြီးကြည့်ကြတာများတယ်။လူငယ်လူလက်ပိုင်းလူငယ်ပိုင်းကျောင်းသားလေးတွေလည်းအုပ်စုလိုက်လာကြည့်ကြတာများတယ်။ဒီအမေရိကန်ကတက္ကသိုလ်ကျောင်းသူကျောင်းသားလူမျိုးအုပ်စုလိုက်ပေါ့နော်လူငယ်တွေလာကြည့်ကြတာများတယ်။နောက်ပြီးတော့ကလေးလေးတွေလာကြည့်ကြတာများတယ်။ဒီ Christmas tree ရဲ့ရှေ့မှာဆိုလို့ရှိရင်ကလေးလေးတွေကဒီဟိုအဲ့ဒီအထူးသဖြင့်ယထာတွေလှည့်ပြီးတော့မှဒီစင်ဟာအမှဆင်လာတဲ့ဟာကိုသူတို့တအားသဘောကျကြတယ်။ အဲ့ဒီဟာကိုလည်းသူတို့လာကြည့်ကြတာများတယ်ဆိုဟုတ
် Have a holly jolly Christmas It's the best time of the year Now I don't know if there'll be snow But have a cup of cheer Have a holly jolly Christmas And when you walk down the street Say hello to friends you know And everyone you meet Oh ho, the mistletoe Hung where you can see Somebody waits for you Kiss him once for me Have a holly jolly Christmas And in case you didn't hear
အဲ့တော့ဆိုတော့ဒီ Christmas သစ်ပင်မှာပေါ့နော်ဒီမီးအလှဆင်ထားတယ်နောက်ခုနလိုပေါ့ဒီကလေးတွေစိတ်ဝင်စားစရာခုနလိုရထားလေးတွေပြေးနေအောင်လို့လုပ်ထားတယ်ဆိုတော့ဟိုတခြားရောဘာဘယ်လိုမျိုးဒီစိတ်ဝင်စားစရာတွေကိုလုပ်ထားတာတွေ့ရသေးလဲ
ဟုတ်ကဲ့ရှင်ဒီ Indonesia Christmas သစ်ပင်ရဲ့အထူးခြားဆုံးတစ်ချက်ကတော့ကြီးနေ90ရဲ့နာမည်လေးတွေတစ်ခုချင်းစီနဲ့ Christmas Tree 90ကိုသူကပင်မ Christmas သစ်ပင်ကြီးပေါ့ဒီဘဟုပြုပြီးတော့မှဒီဒီနေ90ကခရစ်စမတ်ထရီတွေကိုသူကပပတ်နဲ့ဝင်းရထားတဲ့ပုံစံမျိုးပြောတာပေါ့နော်ပြီးတော့သူကအခရာကျင်လိုက်တင်ထားတယ်အေးရနေပြီးတော့ဇက်အထိပေါ့နော်အာအေးဆိုလို့ရှိရင်အဲရီဇိုနာလို့ပါလို့ပေါ့အာဟိုကျမတို့ဆိုလို့ရှိရင် W ပေါ့နော် W ဥစ္စာ DC ဆိုရင် District of Columbia ပေါ့အာနောက် Maryland M ဆိုရင် Maryland ပေါ့အဲ့လိုမျိုးအခရာကျင်လိုက်လေးလုပ်ထားတယ်အဲ့ဒါကပပတ်နယ်မှာလုပ်ထားတယ်ပြီးတော့အပင်90ကျော်လုံးကတပင်းနဲ့တပင်းနဲ့လုပ်ထားတယ်အလှဆင်တဲ့ decoration ပုံစံမတူသူ့ပြည်နယ်ကနေပြီးတော့သူ့ပြည်နယ်ရဲ့ထူးခြားတဲ့ attainment ပုံစံမျိုးလေးတွေကိုသူကအဲ့ဒီ Christmas tree ရဲ့ဒီချိတ်ဆွဲထားတဲ့ဟာလေးတွေမှာမြင်ရတာပေါ့နော်။ဥပမာဒီပြည်နယ်ချင်းတစ်ခုချင်းစီရဲ့ထူးခြားတဲ့ indicator လေးတွေကိုလုပ်ထားတယ်။နောက်ပြီးတော့အဲ့ဒီရဲ့မလှမ်းမကမ်းမှာဆိုရင်ဘာရှိလဲဆိုလို့ရှိရင်ဒီ crypto farming ကြီးပေါ့နော်။အဲ့လိုမျိုးဒီ tail book တွေဒီ Latin ကုတ်လိုပုံစံမျိုးတွေလုပ်ထားပြီးတော့မှအဲ့မှာဒီရုပ်တုတွေစတေဂျူးလေးတွေသူထည့်ထားတယ်အဲ့ဒီရဲ့ကြာကန်းလေးကိုလည်းဆလေးတွေလည်းတော်တော်စိတ်ဝင်စားတယ်
ဒီနှစ်ကတော့အဲခုနလိုမျိုးပေါ့နော်ဟိုကမ္ဘာဒေါ်လာမှာလည်းပဲအကျန်းဖက်တိုက်ခတ်မှုတွေလည်းဟိုဖြစ်နေကြတယ်လေဆိုတော့ဒီအမေရိကမှာဆိုရင်လည်းမကြသေးခင်ကသနတ်နဲ့ပြစ်ခတ်မှုတွေပါတွေဖြစ်ခဲ့တော့ဒီနေ့ဒီခရစ်စမတ်ဒီကာလမှာပေါ့နော်ဒီဝါရှင်တန်ဒီစီကအခုလိုအထင်ကရနေရာတွေကဒီလုံခြုံရေးအခြေအနေတွေရောဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ရှင်ဒီခရစ်စမတ်တော့တစ်ပင်ဖွင့်ပွဲနေ့မှာဟိုအမေရိကန်သမလားကဒီပြီးခဲ့တော့ကသနတ်ပြစ်ခတ်မှုဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသူကအဲ့ဒီခရစ်စမတ်ဒီပြင်ဖွင့်ပွဲမိကုံးမအောင်သူထည့်ပြီးပြောသွားတာရှိတယ်။ဆိုတဲ့အခါကျတော့အခုအဲ့ဒီနေရာမှာအဲ့လိုဒီနိုင်ငံတွေမှာဒီလိုမျိုးဟိုဘယ်လိုပြောမလဲချင်းချောက်တာတွေချင်းချောက်တာအတုတွေလောက်တာရှိတဲ့အခါကျတော့လူတွေကလူထုထုနေရာကိုသွားဖို့နည်းနည်းလန့်နေတယ်။နောက်ထူးခြားတာကတော့ဒီအင်ဂျူရောရဲ့ရှေ့လေဒီ Christmas ပြည်နယ်ဂျားထဲမှာရှိတဲ့ဒီဘန်းတွေလောက်ထားတဲ့နေရာတွေမှာဆိုလို့ရှိရင်လေဒီရဲသားတွေပေါ့နော်တော်တော်ချထားတာတွေ့တယ်။နောက်လုံးလုံးရေးလည်းတော်တော်လေးဟိုမှာသူတို့ဟိုစာဘယ်လိုပြောမလဲဒီစနစ်တကျနဲ့လုံးလုံးရေးရှင်ထားတဲ့အနေထားမှာရှိတယ်ရှင်
အခုလိုလုံညွေးတွေတင်းတင်းကြပ်ကြပ်ချထားတော့အခုဒီတစ်ပင်ကိုလာကြည့်ကြတဲ့ဧည့်သည်တို့ဘာလို့အဲ့လိုဟာတွေရောယော့သွားတာမျိုးနည်းသွားတာမျိုးရှိလား
နည်းနည်းတော့ဒါပေမဲ့ဟိုဒီနှစ်ကတော့နည်းနည်းလေးအေးယော့တဲ့ခါကျတော့လူတော်တော်များများတော့လာကြပါလေပြီးခဲ့တဲ့နှစ်လောက်ကအထိနဲ့ရှင်လို့ရှိရင်တော့နည်းတယ်လို့ထင်ပါတယ်ရှင်ဟုတ်ဒီလိုဆိုလို့ရှိရင်နည်းနည်းလေးထိတ်အဝမှာဟိုကတော်တော်လေးတန်းစီရတဲ့အနေထားမှာရှိတယ်လေဟိုဝင်းမို့တော့ကိုနည်းနည်းကြိတ်တိုးတဲ့သဘောမျိုးပေါ့ဒီနေ့ကတော့တက်ဆောင်တက်တာပဲလူတွေကအေးစေးစေးပဲလမ်းလျှောက်နေကြတယ်ကြည့်ကြတယ်ဟိုတိတ်ပြီးတော့မှဟိုတယောက်နဲ့တယောက်နဲ့ဟိုတွန်းတော့တွန်းထိုးပြီးတော့သွားနေရတဲ့အနေအထားမျိုးတော့မရှိဘူးပေါ့လူတွေကလည်းနည်းနည်းတဲ့သဘောပေါ့နော်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာအဲ့ဒါဆိုရင်ကျေးဇူးအထူးတင်ပါတယ်မတ်ဆုမွန်ကြီး
ကွာစီစဉ်တင်ဆက်ပေးတဲ့သုတဆုံးလေးအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်ဒီစီစဉ်ကိုအင်္ဂါနေ့မနက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလေရှင်
ဒီတစ်ပတ်တော့2015ခုနှစ်အတွင်းလူသားတွေအတွက်အကျိုးအပြုဆုံးဤပညာတွေ့ရှိချက်တွေကြောင်းသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ Magic Leap လို့ခေါ်တဲ့ဤပညာတီထွင်မှုအကြောင်းကစပြီးကြည့်အောင်ပါ
magic leap ကယူ telephone cellular phone ဒါမှမဟုတ်လို့ရှိရင် computer ကိုကြည့်လို့ရှိရင်မှန်ချက်ကြည့်ကိုမြင်နေရမယ်အစားရုပ်လုံးပေါ်ဖြစ်လာမယ်ပေါ့နော်အဲ့ဒါကို virtual reality augmented reality လို့ခေါ်ပါတယ်ဒါ 3D ပေါ့နော် cellular phone ကိုကြည့်လိုက်တဲ့အခါမှာ cellular phone နဲ့မှာထည့်ထားတဲ့မှန် blue လေးကနေပြီးတော့မျက်လုံးထဲကိုအလင်းရောင်တစ်ခုနဲ့သူက modulate လုပ်တယ်လို့ခေါ်ပါတယ်အလင်းတာပြီးဝင်လာတဲ့အခါမှာကိုယ့်ရှေ့မှာကြည့်နေတဲ့ဒီ cellular phone ကို cellular phone နဲ့မမြင်ရတော့ကိုယ့်ဘေးကဒီအခန်းကြီးစပွဲပုံလည်းမမြင်ရတော့ဘဲနဲ့ကိုယ်စကားပြောနေတဲ့လူတွေရဲ့အခန်းထဲကိုအလိုလိုရောက်သွားပြီးတဲ့အခါကျအဲ့ဒီလူတွေနဲ့ထိုင်ပြီးတော့စကားပြောနေတဲ့ပုံစံအတိုင်းဖြစ်သွားအောင်လုပ်တဲ့ဤပညာကိုဒီနှစ်ထဲမှာစထွင်တဲ့အတွက်ကုမ္ပဏီအကြီးကြီးတွေကနေတအားကိုပတ်စံပေးပြီးတော့အထောက်အပံ့နဲ့သူတို့ကြိုးစားနေကြပါတယ်
ဒါကိုလာမယ့်2နှစ်3နှစ်အတွင်းမှာစပြီးတုံးနိုင်တော့မှာပါနောက်တစ်ခုကနာနိုနည်းပညာတီထွင်မှုတစ်ခုဖြစ်ပါတယ
်ဒီနာနိုနည်းပညာနဲ့ဖွဲ့စည်းထားတဲ့ပုံဆောင်တဲ့တတ်တူကိုဒီ Caltech ပေါ့နော် California Institute of Technology ကစတင်ပါတယ်ပါမန်တတ်တူတွေကျွေးပစ္စည်းဒါမှမဟုတ်လေမြန်ဆိုပါဆိုတိတ်ခိုင်ခြင်းလို့ရှိရင်ကြီးကြီးဆောက်ရတယ်တော်တော်လေးလေးတယ်ပေါ့နော်ပေါ်ပါအောင်စောက်တဲ့အခါကျတော့လေမခိုင်တော့ပြန်ဒါပေမဲ့ဒီပုံဆောင်ကဲသတ္တုနဲ့စောက်တဲ့အခါပေါ်ပါတလောက်အလွန်ခိုင်ငံ့ပါတယ်၃နှစ်နဲ့၅နှစ်လောက်ကြာမှဒီပုံဆောင်ကဲသတ္တုတစ်မျိုးနဲ့စပြီးနေရာတည်တည်လေးနဲ့နာရီပေါင်းများစွာတုံးနိုင်တဲ့ဘက်ထရီတွေစပေါ်လာမှာဖြစ်ပါတယ
်ကဘာပေါ်မှာကားရှင်းရေပိုးပြီးများလာတာနဲ့အမျှယင်းအန်ရဲ့အကာအကွယ်ပေးနိုင်အောင်အတွက်တီထွင်မှုကလည်းထူးခြားလာပါတယ်
ကားတိုင်းကားတိုင်းမှာတကားနဲ့တကားကို Wi-Fi နည်းပညာနဲ့တကားကဘယ်အချိန်နဲ့ဘယ်တောင်းကနေဘယ်လိုနဲ့လာနေလဲဆိုတော့နောက်တကားကကြည့်ပြီးတော့ကားရဲ့အနှင်းအမြန်ကိုဘယ်လိုရှောင်ရမလဲတော့အစားတကားတွေတွက်ပြီးတော့မောင်းနေတဲ့လူပဲဖြစ်ရဲ့မောင်းတူမဲ့ယင်ပဲဖြစ်ဖြစ်ကိုတကားတွေချိန်သွားမှဖြစ်တဲ့အတွက်ယင်အန်ဒရယ်တော်တော်ကိုယော့သွားမယ်ဆိုတဲ့ဟာကိုစဆန်းနေပါပြီဒါကတစ်နှစ်လောက်အတွင်းမှာစတုံးမယ်လို့ပြောပါတယ
်အင်တာနက်ကိုဒေတာမရွေးတုံးနိုင်အောင်တီထွင်မှုတစ်ခုကိုကြည့်ရအောင်ပါ
helium ဓာတ်ငွေထည့်ထားတဲ့အချင်းပေ50လောက်ရှိတဲ့ပူပေါင်းကြီးတွေကိုအင်တာနက်ဆက်တွေထည့်ပြီးတော့ကောင်းကင်မှာလွှတ်လိုက်ပါတယ်။ပေ9000 8000လောက်အထိသူအမြင့်ကိုတက်သွားတဲ့အခါကျတော့ wireless တိုင်တွေမရောက်နိုင်တဲ့အလွန်တရာမှခေါင်းပြီးတော့ဆင်းရဲတဲ့ data တွေမှာလူတွေအားလုံးအင်တာနက်ကိုကြေးရွာမရွေး data မြေတုံးလို့ရပြီ။ Google ကဒီနှစ်ထဲမှာ mobile ပူပေါင်းတွေကဘာနဲ့အဝန်ဆလွတ်ဖို့စ조사နေပါတယ်။Facebook company က solar power တုံးတဲ့လူမပါတဲ့ drone လိုလေမြန်ပေါ်မှာလဲ internet ကိုတင်းသိခောင်းတဲ့နေရာတွေကိုမောင်းသွားပြီးမှ internet ရအောင်လုပ်ပေးနိုင်တဲ့နည်းပညာတွေစတုံးနေပါပြီ
Apple company က September လမှစပြီးသူ့ရဲ့ phone ကို credit card လို့သုံးနိုင်ပြီလို့ကြေညာခဲ့ပါတယ်သူထွင်တဲ့နည်းပညာကကပ်ပြားတွေကအချက်လက်တွေကိုခိုးမြူနိုင်ပါဘူး
ကျွန်တော်တို့ credit card တွေတုံးနေဟာ telephone ပေါ်ကနေပဲခေါ် internet ပေါ်ကနေပဲတုံးတုံးပေါ့နော် credit card number တွေခိုးယူတာလိပ်စာခိုးယူတာနဲ့တစ်နှစ်တစ်နှစ်ကိုတန်ထောင်ပေါင်းများစွာအခုခံပါတယ်ဒီနှစ်ထဲမှာကျွန်တော်တို့ဆိုလို့ရှိရင်စပြီးတော့ဒေါ်လာ2000အောက်ဆိုလို့ရှိရင်ဘဏ်ကိုလူကိုယ်တိုင်သွားစရာမလိုပဲနဲ့ဖုန်းပေါ်ကနေပြန်ငွေသွင်းလို့ရပါတယ် data တွေလုံးဝမရနိုင်အောင် encrypt လုပ်ထားတဲ့နည်းနဲ့ telephone ပေါ်ကနေပြီးတော့ဈေးရောင်းဈေးဝယ်အကုန်လုပ်လို့ရပါပြီ
ကျမ်းမာရေးအတွက်လဲထူးခြားတဲ့ဤပညာတီထွင်မှုတွေရှိလာပါတယ်။ယောဂါကိုမဖြစ်ခင်ကကြိုတင်ပြီးကာကွယ်ခြင်းကအကောင်းဆုံးပါ။ Liquid biopsy ဆိုတဲ့ဤပညာနဲ့ cancer လိုယောဂါဖြစ်ပွားနိုင်ခြေရှိတဲ့ DNA ကိုတိုင်းတားနိုင်တာကိုတွေ့ရှိခဲ့တာပါ
။ဒီ DNA sequencing လို့ခေါ်တဲ့မျိုးရိုးဗီဇအချက်လက်သိပ်ဖြာမှုအမြန်ဆုံးတိုင်းနိုင်အောင်လုပ်နိုင်တဲ့အဆက်ကိုထွင်လိုက်ပါပြီဒီအခုဆိုလို့ရှိရင်တောင်မှဒီနှစ်ထဲမှာပဲကမ္ဘာပေါ်မှာတိုးတက်တဲ့နိုင်ငံတွေမှာစတုံးနေပြီဖြစ်ပါတယ
်နောက်ကျန်းမာရေးအတွက်တွေ့ရှိချက်တစ်ခုက brain organ watch လို့ခေါ်တဲ့နည်းပညာပါ
ဒီ stem cell သုတေသနကိုတော့အများသိကြပါတယ်ဒီ stem cell သုတေသနကနေပြီးတော့ပေါင်းနောက်ရဲ့ cell တွေကိုတခြားကိုခန္ဓာရဲ့ cell တွေကနေပြောင်းပြီးမွေးယူတဲ့နည်းပညာကိုစတွေ့ပါတယ်ဒီအုံနောက်ဆက်ကြီးထွားလာတာရိုးရိုးကြီးထွားလာမယ့်အစားတစ်မျိုးပြောင်းသွားပြီးတော့ဘာဖြစ်သွားလဲဆိုတာကိုသိခြင်းအပြင် dementia တို့ alzheimer တို့ဒီလုံးဝသတိမေ့သွားတာမွေးလာတဲ့အခါမှာစွန့်အာနေတာဘာကြောင့်ဖြစ်ရလဲဆိုတဲ့ဟာကိုလေ့လာနိုင်တဲ့နည်းပညာကိုစတွေ့ပါပြီ
ယောဂရှင်တယောက်ရဲ့ဇီဝဗေဒအချက်လက်တွေကိုသုံးပြီးအလားတူယောဂတွေကိုကုသပေးဖို့အတွက်လုပ်နိုင်အောင် DNA internet ကိုသုံးနိုင်ပြီဖြစ်ပါတယ
်ဒီနောက်လာမယ့်နှစ်နှစ်လောက်အတွင်းမှာပေါ့နော်လူတဦးချင်းစီရဲ့ဒီ genetic information ခေါ်တဲ့ဇီဝဗေဒအချက်လက်တွေကိုတစ်ကမ္ဘာလုံးမှာရှိတဲ့ဆေးရုံတွေဆေးတုတည်နာနေပြီးတော့လူပုဂ္ဂိုလ်တဦးချင်းစီရဲ့ဗေဒအချက်လက်တွေကိုလူသ 三趟保苗苗出来，天然的，比如油茶，比如乌丸绿条片里的油甘味的那，滴滴个巴罗嘛，都呢阿拉都油甘片里的绿叶皮子，而且连的带起来，比如巴西呢尼高那嘞，比如快些古达嘞，它七千几百岁用啊，当地的石榴钱七千古奶呢，那冬里你老对嘛，滴泥皮鸟啥冬都没路，没有人查吧嘞。
那泥皮鸟的苦干肉，人安干呢，也就臭油嘞，你吧。
那拉面生的老对嘛，个把卤味啊，那那汤老啊，也就不冻酸奶木，对中啊嘛撇的，是比如泡羹头茶的，一道的标准的呢，你啊无抗比，没熬夜的来看到嘛撇了，古拉他们家了嘛，那拉面你来在到家路前，也就卤家的食品买路了，泡羹头茶吧。第一是人嘛，第二天嘛，三个人呀，你比如跟那个，也就可能当第二困的时候，标准奶奶食过啥？
ဒီရေချိုးရေတန့်ဆက်လောက်တာကိုရိုဗတ်အော့စမိုဆစ်နီးပညာလို့ခေါ်ပါတယ်သူကဒီဇိုင်းကိုပြောင်းပြီးတော့ဒီထွန်လိုက်တဲ့အတွက်ဒီအစ်ရေနိုင်ငံရဲ့ရေသုံးမှုရဲ့ဟာပေါ့နော်၄၀ရာခိုင်နှုန်းကိုဒီစက်ကြီးလေးခုကနေပြီးတော့မှပြောင်းပြီးလုပ်ပေးနိုင်တယ်တောင်သူလေသမားတွေအတွက်လည်းဒီနှစ်မှာထူးခြားတဲ့နီးပညာအသစ်တစ်ခုကိုတွေ့ရှိခဲ့ပါတယ်ဟိုအဓိကကတော့စပါးဖြစ်ပါတယ်နော်စပါးန
C4 photosynthesis ဆိုတဲ့ဒီတဲ့ကကာဗွန်ဒိုင်အောက်ဆိုက်ကိုအပင်ရဲ့ဆဲတွေထဲမှာအများဆုံးလောင်ထားနိုင်တဲ့အတွက်စွန့်ရင်အများဆုံးရတဲ့အတွက်အပင်ကရေအများကြီးလောင်စရာမလိုဘူးမျိုးဩဇာအများကြီးကျွေးစရာမလိုပဲနဲ့စပားပင်တွေကလပိုင်းအတွက်မှာဆိုရင်50ရာခိုင်နှုန်းလောက်ကိုပို့ပြီးအထွက်တိုးမဲ့ဤပညာကိုဒီနှစ်ကုန်လေးမှာစတွေ့တယ
်ဒီဤပညာကိုနောင်လာမဲ့10နှစ်15နှစ်အတွင်းမှာပဲကောင်းကောင်းအသုံးချနိုင်တော့မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြပါမယ်
တော်ခင်မြတ်သက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဖူရီကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအတန်းနဲ့တကွနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုပြန်လည်နားဆင်ကြရမှာပါ။လိုင်းဒိုမီတာ24 32နဲ့40တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတောက်ကြနေညပဲအစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်သိန်းကတလှည့်ကြီးညာပေးပါအောင်မယ်ရှင
်2025ခုနှစ်အတွက်ထူးခြားထင်ရှားနိုင်ငံအဖြစ်မြန်မာနိုင်ငံကို The Economist Magazine ကရွေးချယ်လိုက်ပါတယ်ကမ္ဘာထိပ်တန်းသတင်းတွေထဲမှာမကြာခဏပါလိရှိတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကမှမြန်မာနိုင်ငံကိုရွေးချယ်တာပါကမ္ဘာကြီးကိုပုံမှန်ကောင်းမွန်တဲ့နေရာတစ်ခုဖြစ်စေခဲ့တဲ့နိုင်ငံတစ်နိုင်ငံကိုအသိမှတ်ပြုချင်ပါတယ်လို့ The Economist Magazine မှာဒီဇင်ဘာလ19ရက်နေ့စွဲနဲ့ဖော်ပြထားပါတယ်လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအာဏာရှင်အုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးဒေါက်အောင်ဆန်းစုကြည်ရဲ့ပုံတွေကိုတော့မှစာနယ်ဇင်းတွေထဲမှာဖော်ပြခဲ့မရှိခဲ့ဘူးလို့ The Economist ကရေးပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာတော့ဒေါက်အောင်ဆန်းစုကြည်ရဲ့ပါတီဟာရွေးကောက်ပွဲတွေမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တာကိုဖော်ပြထားပါတယ်။အထူးအခွင့်အရေးကြီးတွေရထားတဲ့စစ်တပ်ကလည်းအာဏာကိုခိုးဝေပေးဖို့အစဉ်အသင့်ရှိနေပုံရတယ်လို့ The Economist ကဆိုပါတယ်။ဆိုရတဲ့အခြေအနေမျိုးရောက်သွားနိုင်စေရှိပြီးရိုဟင်ဂျာတွေနဲ့လူနည်းစုတွေကိုစူးစူးရော်ရော်ပြုမှုဆက်ဆံတာတွေကတော့ရှိနေလို့မယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီနဲ့အလားတူပုံစံတစ်ခုစီအသွင်ကူးပြောင်းသွားတာကတော့ဘယ်သူမှဆိုတွေးထင်နိုင်တာထက်ပိုမြန်နေတာကြောင့်မြန်မာနိုင်ငံဟာဒီအသိမှတ်ပြုမှုကိုရောက်သွားပါတယ်လို့ The Economist Magazine ကရေးထားပါတယ်။အာဂရိလိုက်ဆောင်မှုတွေနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးတာတွေကိုခံနေရတယ်လို့ကောလာဟလတွေထွက်နေပြီးလူမြင်ကွင်းကပျောက်ကွယ်နေတဲ့တရုတ်ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တဦးကသူ့ကုမ္ပဏီရဲ့အဆိုအဖြစ်အမေရိကန်ပြည်ထောင်စုမှာရောက်နေပါတယ်။ကောက်ကွန်ချန်းဟာအခုလိုလောဆယ်မှာအလုပ်ကိစ္စတွေနဲ့နယူးယောက်မြို့မှာရောက်နေပြီးနောက်ပိုင်းမှာသူကကနေဒါနဲ့ဘာဟာမားစ်တွန်းတွေကိုသွားမယ်လို့သူ့ရဲ့ Fosun Group ကုမ္ပဏီကတရုတ်လူမှုကွန်ရက်စာမျက်နှာတွေမှာတောက်ကြနေကပြောထားပါတယ်။တဘာဝပတ်ဝန်းကျင်ကျန်းအောင်လုပ်မှုအတွက်နိုင်ငံတကာရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Torwin Dutch Shell ကုမ္ပဏီကိုနိုင်ဂျီးရီးယားလယ်သမားတွေတရားစွဲဆိုနိုင်တယ်လို့ Netherlands အယူခံတရားရုံးတစ်ခုကအဆုံးဖြတ်လိုက်ပါတယ်။ကွယ်လွန်သူခရီးယန်တီလာယင်ကြီးမာသာထရီဇာနဲ့ဆက်ဆက်တဲ့ဒုတိယမြောက်ထူးခြားဆန်းကျယ်ဖြစ်ရတဲ့ကူကိုပိုယန်မကြီးဖရန်စစ်ကအတိအမှတ်ပြုလိုက်ပြီးလို့ဗာတီကန်နန်းတော်ကပြောပါတယ်။ဒါကြောင့်တီလာယင်မာသာထရီဇာကိုသူတော်စင်ပြစ်ဂုဏ်ပြုချင်းမြောက်ဖို့လမ်းပွင့်သွားပါပြီခင်ဗျာ
။တော့ကြနေ့နိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်ရှင်။ ဖူယိုအမေရိကန်တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဖူယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်စမတ်ဖြစ်ပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.